Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ခင်မှာသောရရှင်နေရှင်လန်းချမ်းမြေ့ကြပါသည်ခင်ဗျာ VOA American တန်ရဲ့2022ခုနှစ်ဇူလိုင်လ18ရက်တနင်္ဂနွေနေ့မနေ့ခင်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ2440 51နဲ့လိုင်းလက်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာနဲ့ YouTube စာမျက်နှာကပါဓာတ်ရိုက်တင်ဆက်ပေးနေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနေ့ခင်အစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
အမနက်ခင်မာသောရရှင်များရှင်ကျမသင်္ကီထိုက်ပါဒေါခင်မျိုးသက်နဲ့အတူသတင်းတွေချိန်ညပါမယ်ကိုဗစ် -19 ရောဂါဖြစ်ပွားမှုများလာတဲ့မြန်မာနိုင်ငံမှာအောက်ဆီဂျင်မလုံလောက်မှုကျန်းမာရေးဝန်ထမ်းမလုံလောက်မှုတွေနဲ့ရင်ဆိုင်နေရပါတယ်မြန်မာဆင်အနာသိမ့်မှုကိုနိုင်ငံတကာရောက်မြန်မာတွေဆက်လက်ဆန့်ကျင်လှုပ်ရှားနေကြပါတယ်ဟေတီသမ္မတကိုလှုပ်ကြံတက်ဖြတ်ဖို့ကိုလံဘီယာအစိုးရရာရှိဟောင်းတဦးကညွှန်ကြားခဲ့တာလို့ရဲကပြောပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေနားဆင်ရပါမယ်ရှင
်ဟုတ်ကဲ့ပါခင်ဗျာအဲ့လိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေအပြင်ကိုဗစ်ကာကွယ်ရေးအခြေအနေတွေနဲ့ပတ်သက်ပြီးသတင်းပေးပို့ချက်တဖို့မှာတော့
အခုကဂျူနာတော်တော်များများကိုအိမ်နေမှာပဲထားပြီးရောကျွန်တော်တို့ကဖုန်းနဲ့ပဲကြံကြံနေပေးနေရတာဒီသေးရုံတွေလွတ်တဲ့အချိန်ကိုတောင့်ဆိုင်နေရတာ
သတင်းတွေပြီးမှနားဆင်ရဖို့ရှိသလိုကလေးမျိုးကတိုက်ပွဲအခြေအနေတွေကြောင့်စစ်ရှောင်တွေဘယ်လိုမျိုးတင်းရှောင်နေရသလဲဆိုတာတွေကိုလည်းတင်ဆက်အောင်ပါပါနောက်ပိုင်းမှာတော့ဒုအတန်စနေညဇဂဝိုင်းအစည်းအဝေးတွေကိုထုတ်လွှင့်သွားဖို့ရှိပါတယ်။အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်တဲ့ဒေါခင်မျိုးသက်တို့ပြောပြပေးပါအောင်ဗျာ
။မြန်မာနိုင်ငံမှာလွန်ခဲ့တဲ့24နာရီအတွင်းဓာတ်ခွဲနမူနာပေါင်း 14,000 ကျော်စစ်ဆေးခဲ့တာမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူအရေအတွက်9400ကျော်ရှိခဲ့ပြီးသေဆုံးသူအရေအတွက်က233ယောက်ရှိတယ်လို့ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနရဲ့စနေနေ့ည8နာရီထုတ်ပြန်ချက်မှာဖော်ပြပါတယ်။စနေညအထိဆိုရင်ပိုးတွေ့သူစုစုပေါင်း 234,236 ယောက်ရှိပြီးဖြစ်ပြီးသေဆုံးသူစုစုပေါင်းက 4,969 ယောက်ရှိပြီးဖြစ်ပါတယ်။ COVID-19 ဆိုးဆိုးရွားရွားဖြစ်နေတဲ့ကလေးမျိုးကဝက်စလီဆေးရုံကဆေးရုံအုပ်ဒေါက်တာထံပီလွယ်ကအောက်ဆီဂျင်မလုံလောက်တာကပြဿနာဖြစ်နေတဲ့အပြင်ကျန်းမာရေးဝန်ထမ်းမလုံလောက်တာကလည်းအခက်အခဲဖြစ်လာတယ်လို့ပြောပါတယ်။ COVID-19 ကူးစက်ဖြစ်ပွားမှုတိုးလာတဲ့မြန်မာနိုင်ငံမှာသေဆုံးမှုကလည်းတိုးလာနေတာကြောင့်သေဆုံးသူတွေကိုတကြိုရေးကိစ္စကပါအခက်အခဲထပ်ပြီးဖြစ်လာနေပါတယ်ရှင်။
မြန်မာနိုင်ငံကဆင်အနာသိမ့်မှုကိုကမ္ဘာနိုင်ငံတချို့မှာပြည်ပရောက်မြန်မာတွေကဆက်လက်ဆန့်ကျင်နေတာမှာအမေရိကန်နိုင်ငံမက်ဆာချူးဆက်ပြည်နယ်ဘော့စတန်မြို့မှာလည်းစနေနေ့ကပြည်နယ်လွှတ်တော်ရှေ့မှာဆန္ဒပြခဲ့ကြပါတယ်။မြန်မာပြည်နယ်ပတ်သက်ပြီးအရေးယူဆောင်ရွက်နိုင်ရေးဘာမဘဲလို့ခေါ်တဲ့ဥပဒေမူကြမ်းကိုအမေရိကန်လွှတ်တော်မှာအတည်ပြုဖို့အတွက်ဆွေးနွေးနေဆဲဖြစ်ပါတယ်။ဒါကြောင့်အမေရိကန်ပြည်သူတွေရဲ့ထောက်ခံမှုပိုးပြီးရဖို့အတွက်ဘော့စတန်ဖရီဘာမအဖွဲ့ကနေစီစဉ်ထားတဲ့ဒီမိုကရေစီရုတ်ထရစ်ခေါ်ဘာမာဆိုတဲ့ဗန်ကာတစီဟာအမေရိကန်အလဲပိုင်းပြည်နယ်တချို့မှာလှည့်လည်စီးရုံးနေတယ်လို့ဘော့စတန်မြို့ကမြန်မာအရေးလှုပ်ရှားသူမတ်တော်ဒါထွန်းကျော်ကပြောပါတယ
်ဒီကားကြီးကကျွန်တော်တို့ဒီမက်ဆာချူးဆက်ပြည်နယ်ကနေထွက်သွားတာပြီးခဲ့တဲ့တနင်္လာနေ့ကနေစပြီးထွက်ပါတယ်အခုဘာဖလိုကိုရောက်နေပါပြီဒီနေ့ဆိုရင်မနက်ဖြန်ဆိုရင်ဖော့ဝင်းအင်ဒီယားနာကိုရောက်မယ်မြန်မာအများစုရှိတဲ့မြို့တွေမှာသွားပဲသွားပြီးတော့နောက်ဆုံးမှာကျမတို့ကဩဂတ်9ရက်နေ့ဝါရှင်တန် DC မှာတနင်္ဂနွေလုံးအခုပါဝင်မဲ့ဒီဆန္ဒပြပွဲပေါ့နော်ရှစ်လင်းလုံးဆန္ဒပြပွဲအတွက်ကျမတို့ကစုရအနေနဲ့တက်မှတ်ထားပါတယ
်။အလားတူကနေဒါနိုင်ငံမှာလည်းကမ္ဘာလုံးဆရာမြတ်မနွေဦးတော်လှန်ရေးခေါင်းဆောင်နဲ့မြန်မာနိုင်ငံသား100ကျော်ကဗန်ကူးဗားမြို့အမျိုးသားစာကြည့်တဲ့ရှေ့မှာစနေမွန်းလွဲပိုင်းကစုဝေးပြီးဆန္ဒပြခဲ့ကြတယ်လို့ဆန္ဒပြပွဲမှာပါဝင်သူတဦးကပြောပါတယ်။အာဆီယံအနေနဲ့ NGO အစိုးရကိုလက်ခံဖို့နိုင်ငံတကာကနေမြန်မာစစ်တပ်ကိုလက်နက်တင်ဖို့ရောင်းချနေတာတွေရပ်ဆိုင်းထားဖို့ကိုတောင်းဆိုခဲ့ကြတာဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံမှာတော့ဇူလိုင်လ18ရက်တနင်္ဂနွေနေ့မှာကိုရီးယားရောက်မြန်မာတွေက Ground Nam ပြည်နယ်ချန်ဝမ်ဘူတာရှိမှာစုဝေးပြီးမြန်မာနိုင်ငံကဆင်အာနာသိမ်းမှုကိုဆန့်ကျင်ဆန္ဒပြဖို့အတွက်စီစဉ်ထားကြပါတယ်
။ကမ္ဘာနိုင်ငံအသီးသီးမှာရှိတဲ့ပြည်သူအလုံးရဲ့80ရာခိုင်နှုန်းနီးပါးဟာအစိုးရဓမ္မမဟုတ်သူတို့နေထိုင်ရာလူအဖွဲ့အစည်းကဘာသာရေးပေါ်ကန့်သက်ချုပ်ချယ်မှုတွေနှစ်ဆင့်တိုးပြီးလောက်တာကိုခံနေရတယ်လို့ IRF International Religious Freedom Summit မှာပြောဆိုလိုက်ပါတယ်။အမေရိကန်ပြည်အောင်စု Washington DC မြို့တော်မှာဇူလိုင်လ23ရက်နေ့ကနေ25ရက်နေ့အထိ3ရက်ကြာကျင်းပခဲ့တဲ့ဆွေးနွေးပွဲမှာအဲ့ဒီလိုပြောဆိုလိုက်တာဖြစ်ပါတယ်။မြန်မာနိုင်ငံမှာလက်ရှိအချိန်ထိဘာသာရေးအသင်းအဖွဲ့အဆောက်အုံတွေတဲ့ကိုစစ်တပ်ကကျူးကျော်ဝင်ရောက်ဖျက်ဆီးမှုတွေလုပ်တာကြုံနေရတာကြောင့်ဒီလောက်ရပေါ်မှာတာဝန်ခံမှုရှိစေရေးအမေရိကန်ပြည်ထောင်စုအနေနဲ့အရေးယူဆောင်ရွက်သွားနိုင်အောင်တင်းပြဆွေးနွေးခဲ့ကြတယ်လို့အမေရိကန်ပြည်ထောင်စုမှာရှိတဲ့ Baptist Christian ချင်းတိုင်းရင်းသားများကိုယ်စားလှယ်အဖွဲ့မှပါတဲ့ဦးစိုးသုံးမှုံက VOA ကိုပြောပါတယ
်ခုတစ်ခေါက်ဆိုရင်ကျွန်တော်တို့ဖျားတင်နေမှာဖျားကြောင့်ကိုမိစုဖျက်ဆီးလိုက်တယ်နောက်တစ်ခုကချင်းပြည်နယ်မှာဆိုရင်မင်းသားမှာဖျားကြောင့် Christian ဖျားကြောင့်ကိုတက္ကနီဝင်တိန်ပြီးတော့ CDM တွေကိုတိုက်တယ်အဲ့ဒါကိုမလုပ်ဖို့ကို US ဆိုရကနေဒီသတ်မတော်အစိုးရကိုအရေးယူဖို့လမ်းကြောင်းရှိတယ
်ဒါကြောင့်ကမ္ဘာတဝန်းမှာရှိတဲ့ဘာသာရေးအသင်းအဖွဲ့နဲ့ခေါင်းဆောင်တွေအတူလက်တွဲပူးပေါင်းဆောင်ရွက်မှဘာသာရေးဖိနှိပ်မှုထံကနေလွတ်မြောက်နိုင်ကြမှာဖြစ်တယ်လို့လဲ IRF Summit ဆွေးနွေးပွဲအတွင်းတာဝန်ရှိသူတွေကတိုက်တွန်းခဲ့ကြပါတယ်ရှင်
ထိုင်းနိုင်ငံရဲ့ COVID ရောဂါကာကွယ်ထိန်းချုပ်ရေးအစီအစဉ်အရထိုင်းမြန်မာနယ်စပ်မှာမြန်မာရွှေ့ပြောင်းလုံသမားတွေနဲ့ဒုက္ခသည်တွေကိုဆေးဝါးကုသပေးနေတဲ့မဲဆောက်ကမဲရော်ဆေးကန်းဝန်ထမ်းတွေနဲ့ဆေးကန်းမှာဖွင့်ထားတဲ့ NGO ရုံးဝန်ထမ်းတွေကို COVID ဆစ်ဆေးဖို့အတွက်ဇူလိုင်လ16ရက်နေ့ကနေ20ရက်နေ့အထိယာယီပိတ်ထားမယ်လို့ဆေးကန်းတည်ထောင်သူဒေါက်တာစင်တီယာမောင်ကပြောပါတယ်။ကျွန
်တော်ကျွန်တော်ဒီအဝေါ်ဝိုင်းနေမှာလေ။အဲ့ဒါကဆစ်ဆေးတော့ဆစ်ဆေးကလုံးလုံးဟာမကြည့်ရဆဲအဲ့ဒီအချိန်ကတော့
ထိုင်းမြန်မာနယ်စပ်တက္ကပြင်းနယ်ထဲမှာတပတ်အတွင်းကိုဗစ်ကူးစက်သူ 2,000 ကျော်ရှိလာနေတာဖြစ်ပြီးမင်းဆောင်မှာရှိတဲ့မြန်မာအလုပ်သမားတွေတဲကအကူးစက်ခံရသူက 1,000 ကျန်းလောက်ရှိလာနေတာပါမဲရော်ရှိကမှာကိုဗစ်လူနာတွေကိုပါတီးခြားအဆောင်ခွဲထားပြီးတော့ကုသပေးနေတာဖြစ်ပါတယ်ရှိကန်းယာယီပိတ်ထားခြင်းအတွင်းမှာအရေးပေါ်ကုသဖို့လိုအပ်လာရင်မင်းဆောင်စီယုံကြီးကိုတွားကြဖို့လည်းကြေညာထားတာဖြစ်ပါတယ်
ဒီရီအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 kHz 12133ညာလိုင်းဒိုမီတာ40 kHz 8433ညာလိုင်းဒိုမီတာ51 kHz 5859နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOE မြန်မာပိုင်းအစီအစဉ်ရဲ့တင်းခွနေနေမနက်ခင်းနိုင်ငံတကာသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်အမေရိကန်ပြည်ထောင်စုတွင်ရွှေပြောင်းအခြေချသူလူငယ်တွေကိုဌာနေပြန်ပို့မဲ့အရေးကနေကာကွယ်ပေးထားတဲ့အစီအစဉ်ဟာတရားမဝင်ဘူးလို့တရားသူကြီးတဦးကစီရင်ချက်ချလိုက်တာကိုအမေရိကန်တရားရေးဝန်ကြီးဌာနကအယူခံဝင်မဲ့အကြောင်းသမ္မတဂျိုးဘိုက်ဒန်ကစနေနေ့မှာပြောပါတယ်။အရင်သမ္မတဘရက်အိုဘားမားကသမ္မတရဲ့လုတ်ပိုင်ခွင့်ကိုသုံးပြီးဒါကာလို့ခေါ်တဲ့အမေရိကန်ကိုကလေးဘဝမှာတရားမဝင်ရောက်လာသူတွေကိုအကာအကွယ်ပေးတဲ့အစီအစဉ်ကိုလုပ်ခဲ့တာဟာဆိုရင်တရားဥပဒေနဲ့မညီဘူးလို့ Texas ပြည်နယ်ကအမေရိကန်ခရိုင်တရားသူကြီး Andrew Hannan ကပြီးခဲ့တဲ့တောက်ကြံနေ့မှာစီရင်ချက်ချခဲ့တာပါတရားသူကြီး Hannan ရဲ့စီရင်ချက်ဟာအလွန်စိတ်မချမ်းသာစရာဖြစ်ပြီးလွှတ်တော်အနေနဲ့ရေရှည်တည်တတ်မဲ့ဖြည့်ရှင်းချက်ရှာဖို့ထပ်ပြီးတော့ဖြစ်လာပြီလို့သမ္မတ Biden ကစနေနေ့ကထုတ်တဲ့အင်ပြူရောညင်ညာချက်မှာပြောဆိုထားပါတယ်ဒါကာစီစဉ်ကိုအဆုံးသတ်ရေးတရားစွဲဆိုထားတဲ့ Texas ပြည်နယ်ဦးဆောင်တဲ့ပြည်နယ်တချို့နဲ့တရားသူကြီး Hannan ရဲ့စီရင်ချက်ကသဘောထားထပ်တူဖြစ်နေတာဖြစ်ပါတယ်။တရားသူကြီးရဲ့စီရင်ချက်ဟာဒါကာစီစဉ်ရအကာအကွယ်ပေးထားပြီးသားရွှေပြောင်းအခြေချသူတွေအပေါ်တက်ရောက်ရိုက်ခတ်မှုမရှိပေမဲ့လည်းတိမ့်နေချီတဲ့ရွှေပြောင်းအခြေချသူလူငယ်တွေရဲ့အနာဂတ်ကိုမရေမရာဖြစ်စေတယ်လို့သမ္မတ Biden ကပြောပါတယ်။အမေရိကန်ပြည်ထောင်စုတွင်းကိုကလေးဘဝမှာတရားမဝင်ရွှေ့ပြောင်းရောက်ရှိလာသူတွေဒါမှမဟုတ်လေပြည်ဝင်ခွင့်ဗီဇာနဲ့လာပြီးရက်လွန်နေထိုင်ကြတဲ့တိမ့်နဲ့ချီတဲ့လူငယ်တွေကိုဒါကာအစီအစဉ်အရအမေရိကန်မှာဆက်လက်နေထိုင်ခွင့်ပြုထားတာဖြစ်ပါတယ
်။ Haiti သမ္မတ Jovel Moris ကိုလှုပ်ကြံဖို့အတွက် Haiti တရားရေးဝန်ကြီးဌာနအရာရှိဟောင်း Joseph Felix Barrio ကိုကကိုလံဘီယာကြီးစားနှုတ်ကိုအမိန့်ပေးခဲ့တယ်လို့ကိုလံဘီယာရဲချုပ် George Vargas ကပြောပါတယ်။သူတို့ကိုအမိန့်ပေးတော့ကတော့ဟီတီသမ္မတမော်ရစ်ကိုဖမ်းဆီးဖို့ပဲအမိန့်ပေးခဲ့တယ်ဆိုတာသိရကြောင်းလဲရဲချုပ်ကပြောပါတယ်။ဟီတီသမ္မတကိုလှုပ်ကြံတပ်ဖြတ်မှုနဲ့ပတ်သက်ပြီးကိုလံဘီယာအစိုးရကနေတရားစစ်ဆေးစုံစမ်းနေတာပါ။က ကိုလံဘီယာစစ်သားဟောင်းနေဖြစ်တဲ့ဒူဘန်နီကပီတန်နဲ့ဂျာမန်ရီဗာရာတို့ဟာချေစားစစ်သားစုဆောင်းဖို့အတွက်ဟေတီကိုရောက်လာကြတာဖြစ်ပြီးသူတို့နှစ်ဦးနဲ့ဗီဒီယိုပထမအချိန်တွေ့ဆုံစဉ်ကတော့ဟေတီသမ္မတကိုဘယ်နေ့မှဖမ်းရမယ်ဆိုတာသူကိုယ်တိုင်တော့မသိပဲဖြစ်နေပေမဲ့လောက်ချံမှုမတိုင်ခင်၃ရက်အလိုတွေ့ဆုံရမှာတော့သမ္မတကိုတတ်ပစ်ဖို့ပြောခဲ့တယ်လို့ကိုလံဘီယာရဲချုပ်ကပြောပါတယ်ဗေဒီယွန်ဟာတရားရေးဌာနရဲ့အဂတိလိုက်စားမှုတိုက်ဖျက်ရေးအဖွဲ့ဝင်အရာရှိဟောင်းတဦးဖြစ်ပြီးသူဟာလွှတ်တော်အမတ်ဟောင်းဂျိုးဆက်ဂျွန်ဂျိုးဆက်နဲ့အတူဟေဒီရဲကနေအလို့ရှိတဲ့သူဖြစ်ပါတယ်ဟေဒီသမ္မတအလုပ်ကြံခံရမှုနဲ့ပတ်သက်ပြီးအဖမ်းခံရသူက20ကျော်ပါတယ်ဟေဒီရဲကတော့ Florida ချစ်ဆက်အသက်63နှစ်အရွယ်ဟေဒီဆရာဝန် Christian Emmanuel Sanan ကိုဟေဒီသမ္မတအလုပ်ကြံမှုအတွက်စီစဉ်သူဖြစ်နေဆွဆွဲထားပါတယ်
အီရန်နိုင်ငံအနောက်တောင်ပိုင်းမှာရေရှားပပြက်လက်မှုကိုနှစ်ရက်ကြာဆန့်ကျင်ဆန္ဒပြမှုတွေမှာတွဲရွယ်တန်ယူဖြစ်ခဲ့ပြီးတောက်ချန်ဒီနောက်ပိုင်းနှောင်းပိုင်းကတနက်ပစ်ခတ်တာကြောင့်တဦးသေးဆုံးရကြောင်းအီရန်နိုင်ငံပိုင်းမီဒီယာကဖော်ပြပါတယ်။မိုးကောင်ရေရှားမှုအတွင်းရေပြက်လက်တဲ့ကိစ္စကိုရှာရီကန်မြို့ကန်တချို့ဇူဝေဆန္ဒပြချိန်မှာအခွင့်အရေးသမားတွေနဲ့စူပူသူတွေကပစ်ခတ်တာကြောင့်ဆန္ဒပြသူတို့တည်ဆုံရတာဖြစ်တယ်လို့ခူဇက်စတန်ပြည်နယ်ရှာရီဂန်မြို့ကဒေသဆိုင်ရာအုပ်ချုပ်ရေးမှူးအိုမစ်ဆာဘရီပေါ်ရဲ့ပြောဆိုချက်ကိုကိုးကားပြီးနိုင်ငံပိုင် IRNA သတင်းကဖော်ပြပါတယ်။မိုးပေါ်ထောင်ပစ်တာကနေလွင့်လာတဲ့ခြေစံထိပ်ပြီးတဦးတည်ဆုံရတာလို့လည်းသူကပြောပါတယ်။ခူဇက်စတန်ပြည်နယ်ရေရှားပမှုကိုတောက်ချန်နေကဒုတိယမြောက်နေ့အဖြစ်ဆန္ဒပြကြတာမှာတဦးတည်ဆုံခဲ့တာဖြစ်ပါတယ်။အီရန်ရဲ့သဘာဝအရင်းမြစ်တွေအပေါ်အနာပိုင်တွေအစင်ဆက်စီမံခန့်ခွဲမှုညံ့ဖြစ်လာကြောင်းရေရှားပမှုဖြစ်ရတာလို့လဲကြွန့်ကျင်သူတွေကပြောပါတယ်ရှင
်။ဂျာမနီအနောက်ပိုင်းနဲ့ဘယ်လ်ဂျီယမ်မှာမိုးအကြီးကျယ်ရွာပြီးရေကြီးတဲ့အတွက်အိမ်တွေပြိုပြီးလမ်းတွေဓာတ်အားလိုင်းတွေပျက်စီးတယ်လို့တည်ဆုံးရသူဟာစနေနေ့အထိဆို168ယောက်ရှိနေပါပြီ။ဂျာမနီမှာရေကြီးမှုကြောင့်တည်ဆုံးရသူ141ယောက်ရှိပြီးဓာတ်နှစ်ပေါင်း90ကျော်အတွင်းအဆိုးအဆုံးသဘာဝဘေးဒဏ်ခံရတာပါ။ဘယ်လ်ဂျီယမ်အရှေ့ပိုင်းမှာလည်းရေကြီးမှုကြောင့်တည်ဆုံးရသူက28ယောက်ရှိနေပြီလို့ပြောပါတယ်။
တနင်္ဂနွေနေ့မနေ့ခင်ထိတ်တန့်ရောက်မြန်မာနိုင်ငံကသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ဒေါခင်မျိုးသက်တို့ပြောပြခဲ့ကြတာပါခင်ဗျာအပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာကျွန်တော်တို့အခုရင်ဆုံးသတင်းပေးပို့ချက်တွေကိုထုတ်လွှင့်သွားမှာဖြစ်ပါတယ်အဲ့ဒီတည်းကမှအရင်ဦးဆုံးတော့မြန်မာနိုင်ငံရဲ့ကိုဗစ်အခြေအနေပါမြန်မာနိုင်ငံရဲ့ကိုဗစ်ကူးစက်မှုနှုန်းနဲ့သေဆုံးမှုနှုန်းကအများကြီးကိုဆက်တိုးလာနေတဲ့အတွက်ဒီကျန်းမာရေးတာဝန်ရှိသူတွေကလည်းအထူးစိုးရိမ်နေကြပါတယ်ဘာကြောင့်အခုလိုဖြစ်လာရပြီးတော့ရှေ့ဆက်ဘယ်လိုဆက်ဖြစ်လာနိုင်ပါသလဲလုံညုံကြီးကြောင့်အမြည်ရင်းကိုမဖော်လို့သူကျမ်းမာရေးတာဝန်ရှိသူတူကဆေးရုံတွင်ကဒင်တိုးချက်ပြီးစောင့်ကြည့်လူနာစင်တာတွေထပ်တိုးပြီးတော့ကျမ်းမာရေးနဲ့ဒီစေတနာဝန်ထမ်းတွေကိုပို့ပြီးတော့စီယုံမှုလုံနေပြီလို့အကြံပြုလိုက်ပါတယ်ကိုဝင်းမင်းကဆက်သွယ်မေးမြန်းတင်ပြထားပါတယ
်ဟုတ်ကဲ့အမြည်ရင်းမဖော်လို့တဲ့ဒေါက်တာရှေဘကလက်ရှိအရေးကြီးဆုံးဖြစ်နေတာကို
အကုန်လုံးဖျားတယ်နားတယ်ဆိုလို့ရှိရင်ကျွန်တော်တို့ရှိမှစေးလိုက်လို့ရှိရင်ဥမာလူ80စစ်မယ်ဆိုလို့ရှိရင်40လောက်ကတော့ကျင်းနေတယ်ကိုဗစ်ဖြစ်နေပြီပေါ့နော်အလူနာတွေကိုပို့ရှာဖို့လိုသလိုဖြစ်နေတဲ့လူနာတွေကိုလည်းအကုန်လုံးကိုစေကူတောင်းမှုတွေကိုပို့ပြီးတော့လုပ်ပေးနိုင်ဖို့လည်းလိုတယ်အခုကဂျူနာတော်တော်များများကိုအိမ်ဒီမှာပဲထားပြီးတော့ကျွန်တော်တို့ကဖုန်းနဲ့ပဲကြံကြံလေးပေးနေရတယ်ဒီစေယုံနေလွတ်တဲ့အချိန်ကိုတောင်းဆိုင်နေရတယ်။အဲဆောင်ဆိုင်တဲ့အချိန်ဟာ2ရက်3ရက်ကြာရင်လည်းကြာမယ်5ရက်ကြာရင်လည်းကြာမယ်။အဲ့လိုကြာသွားတဲ့အချိန်မှာစေယုံရပြီဆိုလို့ရှိရင်လူနာတွေကိုပြန်ဆက်တယ်တဲ့အခါမှာချို့လူနာတွေကသုံးမွားွားတာတွေတွေ့ရတယ်ပေါ့နော်။
ဟုတ်ကဲ့ဆရာရှေ့မှာရောဘယ်လိုဖြစ်လာဖို့မှန်ချလဲ
။ဒီလိုနှုံးတိုင်းပေါ့နော်ကျွန်တော်တို့မြေပြင်မှာအခုဖြစ်နေတဲ့ပုံစံအတိုင်းဆက်ပြီးတော့ဖြစ်နေမယ်ဆိုရင်ကျွန်တော်တို့ကဒီလက်ပို့ပြီးတော့ပုံပြီးတော့မြင့်တက်လာတာ။ဒီ COVID-19 positive ဖြစ်တဲ့လူများလာတဲ့အများအောက်ဆီဂျင်လိုအပ်ချက်တွေကလည်းပုံများလာမယ်ဥပမာ80ရာခိုင်နှုန်းကပေါင်းပေမဲ့အဓိကတော့ဒီ20ရာခိုင်နှုန်းလောက်ပဲဂျိုးလည်းပဲထောင်းဥယျာဉ်ဖြစ်တာများလာရမြဒီ20ရာခိုင်နှုန်းဆိုရလဲအောက်ဆီဂျင်မှာလည်းတော်တော်လေးလိုအပ်ချက်စကားကတော်တော်ပြောလာမယ်လေ
ဟုတ်ကဲ့ဒီအတွက်ဘယ်လိုကြိုပြီးတော့ဖြည့်ရှင်းတယ်လဲဆရာ
ကြီးအရေးကြီးဆုံးကတော့ကုသရေးဆေးရုံတွေပေါ့နော်အခုလောလောဆယ်တော့နောက်လူနာတွေထားဖို့စင်တာတွေပေါ့ပို့ပြီးတော့ဒိုးချက်နိုင်မယ်ဆိုရင်တော့အကောင်းဆုံးပေါ့နောက်တစ်ခုကတော့အဲ့လိုတွေ့ချက်လာရင်အောက်ရှိရင်ပိုင်နေရတဲ့အောက်ဆီဂျင်ပြဿနာလည်းထိုင်လျောက်ပြီးလည်သွားမယ်ဆေးရုံတွေ့ချက်ဖို့ခါမှာကျန်းမာရေးဝန်ထမ်းတွေတော်တော်များများလိုတယ် စကင်းမွေးကအတိုင်းပေါ့နော်အာဂျုမန်တဲလုပ်ပေးမယ်ဗောလန်တီးယားတွေလုပ်မယ်ဒီဗောလန်တီးယားတွေဟိုထောက်ပံ့မဲ့ငွေကြေးတွေနောက်ပစ္စည်းတွေ PPE တို့ဒီအောက်ဆီဂျင်အိုးတွေပေါ့နော်ရေးပေါ်သွားတဲ့အခါမှာသုံးဖို့
ဟုတ်ကဲ့ဒီအတွက်ရောအမြန်ပါလို့တင်လဲဆရာ
စကင်းမွေးကအတိုင်းဥမာကျွန်တော်တို့ဈေးရုံထဲမှာလူနာပြည့်နေတဲ့အတွက်ကြောင့်ဈေးရုံရဲ့ဒီကွက်လက်ပြင်မှာကျွန်တော်တို့ကတန့်ထိုးပြီးတော့လူနာ30စာပေါ့ကတင်နေလှုပ်လိုက်တယ်လှုပ်လိုက်ပြီးတော့တခါအောက်ဆီဂျင်ပိုက်တွေနဲ့ဒီကတင်တိုင်းကတင်တိုင်းကိုပေးနိုင်ဖို့ကျွန်တော်တို့ဆွဲတန်းပြီးတော့စီမံခဲ့တာအဲ့ဒါကြတော့ဥမာဈေးရုံ10ရုံရှိရဆိုရင်လူ300စာအထိုက်လျောက်ပြည်လဲသွားတယ်ပေါ့နော်ဟိုအရင်ကလှုပ်ခဲ့တဲ့ဖောင်ကြီးမှဆိုရင်ခုစောက်ဖွင့်တော့တရားတော့လူနာ200လက်ခံတယ်ပေါ့အရင်ကတော့လူနာ600လက်ခံတယ်လို့သိရတယ်အဲ့မှာဥမာဒီလူနာကတဲ့နေထပ်တိုးမယ်ကျွန်တော်တို့ကျမရေးနဲ့ဗောလန်တီးယားတွေလည်းအမှထပ်တိုးရှာမယ်ဆိုရင်နောက်ထပ်ကတဲ့အစ်စ်က600လောက်တိုးထွက်လာမယ်ပေါ့နော
်ဟုတ်ကဲ့အခုလိုဒီဝန်တန်းတွေပါလောင်ပေါ့နော်ဘယ်လိုလုပ်တင်လဲဆရာ
အခုကသူကလုံးမလုံးပဲနဲ့အပြင်မှာလူငယ်ကြောင်းဝင်တော့မြဲမဲသူတို့အတိုင်းတာနဲ့ရက်တည်ခြင်းနဲ့ပဲအပြင်မှာလှုပ်ရှားနေကြတာတော့တွေ့ရတယ်ပေါ့နော်အဲ့ဒါတွေအကုန်လုံးပူးပေါင်းပြီးတော့လုပ်မယ်ဆိုရင်တော့ထိုင်လေးရောက်တော့အဆင်ပြေမယ်သူတို့ကကတော့ဖြည့်ယုံဖို့တော့လူတော်ပေါ့ကျွန်တော်တို့ရဲ့အမှန်တိုင်းပေါ့မေတ္တာတရားနဲ့တကယ်ပြည်သူလူထုတွေဒုက္ခရောက်နေတဲ့အနေအထားမျိုးမှာဒီလူထုရဲ့ဘုခံစားနေကြတဲ့ဒုက္ခဒုက္ခတွေကိုငိုကြွေးနေကြတဲ့တန်းတားနေကြတဲ့တောင်းတနေကြတဲ့မျက်နှာကိုကြည့်ပြီးတော့သူ့စီးနဲ့အကုန်လုံးလုံးရမယ်ဆိုရင်တော့အဆင်ပြေမယ်လို့ထင်ပါတယ်
ဟုတ်ကဲ့ဆရာကြီးနောက်တစ်ခုကလက်ရှိဆေးရုံတက်နိုင်ဖို့စောင့်နေရပြီးအိမ်မှာနေနေရတဲ့လူနာတွေအတွက်ပေါ့နော်အဓိကပါမှခြင်းလဲ
အောက်ဆီဂျင်ဆာတူရေးရှင်းပေါ့ SPO2 level က70ပတ်ဝန်းကျင်နေဖြစ်နေတာများတယ်80ကျော်နေများတယ်အဲ့ဒီလူနာရဲ့ကြာရင်တောက်ခံနိုင်မှုကြံကြံပေးတယ်နောက်တစ်ခုကလူနာကမောတယ်မောတယ်ဆိုရင်သူကအဓိကအစာချေးကိုပေးနေကြတယ်အစာဘောနော်ပုံမှန်လေးတော့သူမစားခြင်းစားခြင်းကျွန်တော်တို့ကအားရှိတဲ့အစာစာလေးပေါ့စားဖို့အကြံဉာဏ်ပေးတယ်နောက်ပြီးတော့သူတက်တာသလိုပေါ့နော်ကျမရေးဌာနက Facebook တွေမှာပြထားတဲ့တက်ရှူမီတို့ဘလို့နေအောက်ဆီဂျင်လေး level ဒီဘလို့လေးတက်လာနိုင်တာတို့နော်အဲ့လားဆိုသူတို့သဘောပေါက်တယ်အဲ့လိုပြောလိုက်ရင်သူတို့ကအားတက်သွားတယ်နောက်တော့တချို့တွေကဗာဖေးတောက်လို့တောက်မှာမသိဘူးအဲ့တော့ကျွန်တော်တို့ကဂိုင်းလိုင်းအတိုင်းပေါ့နော်ဒီဆေးလေးတွေပြောပြတယ်ဆိုလို့ရှင်အင်မတန်ကျေးဇူးတင်ပြီးတော့အားတက်ပြီးတော့တော်တော်လေးပေါ့ကြော်ဖြတ်သွားနိုင်တာတွေ့ရတယ
်ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဒေါက်တာရှိပါခင်ဗျာ
ကိုဝင်းမင်းမေးမြန်းတင်ပြခဲ့တာပါခင်ဗျာအခုလိုမျိုးမြန်မာပြည်သူတွေစိုးရိမ်ပွေရာကိုဗစ်ကပ်ဘေးအန္တရာယ်ကြုံနေရတာတွေအများဆုံးလွတ်မြောက်စေဖို့ကျွန်တော်တို့ဆူတောင်းအပ်ပါတယ်ခင်ဗျာအခုတော့ကျွန်တော်တို့ဒုအတန်အပတ်စဉ်ကဏ္ဍကိုနားဆင်နေပါပြီ
မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒုအတန်အပတ်စဉ် podcast season ကနေကြိုဆိုလိုက်ပါတယ်ဒီ season ကို Frontier မြန်မာနဲ့ Foundation Hero Dero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ဒီတစ်ပတ်မှာတော့အာနာသိစစ်တပ်ကမိသားစုနဲ့ဆက်သွယ်ခွင့်မပေးရှင်းနေငါးခွင့်မပေးဘဲနဲ့ဖမ်းဆီးထိန်းသိမ်းခဲ့တဲ့အသက်၅နှစ်အရွယ်ကလေးငယ်ရဲ့တုံလုံးဆရာဖြစ်ရဲ့အကြောင်းကိုကြားရမှာပါဒို့အတန်ကကလေးရဲ့ဖခင်နဲ့စကားပြောခွင့်ရရှိခဲ့ပြီးတော့အာနာသိမီနောက်ပိုင်းစစ်ကောင်စီလက်ထက်ကမြန်မာနိုင်ငံရဲ့ကလေးသူငယ်အခွင့်အရေးအခြေအနေဘလို့ဖြစ်နေပြီလဲဆိုတာကိုတီးခွင့်ရခဲ့ပါတယ်ဒီဆောင်မကို Frontier မြန်မာနဲ့ Mayfet Media တို့ကပူးပေါင်းတင်ဆက်ထားတာဖြစ်ပါတယ
်။တမီးလွတ်လာပြီးတော့ကျွန်တော်ပြန်ပြီးပြီးတော့သူအဲ့ဒီအထက်အကြောင်းနေနေတိတ်မပြောချင်ဘူး။သူမျက်နှာလေးညှိုးရတယ်မပြောချင်ဘူးပေါ့နော်။မပြောချင်တော့တိတ်မပေးပြီးဘူး။ဆိုင်မတူအိတ်ခံနေရပါလိမ့်ပြောတာရှိသေးတယ်ပေါ့။အဲ့သူပြောတာကအထမဲဝအောင်မစားရဘူးပေါ့လေ။နောက်ရေချိုးရင်အိနာရေနဲ့ချိုးရတယ်ပေါ့။နောက်သူလွတ်လွတ်လာခြင်းနဲ့သူမေးတော့ဖောဘဆူရောလွတ်ပြီလားပေါ့။ဆိုတော့ဒါလေးရုံပေး
ဒါကတော့တမီလေးစုထောက်ဝိုင်းရဲ့ဖခင်ဦးစိုးကျေးကပြောပြတာပါ။ကလေးကိုပြီးခဲ့တဲ့ဇွန်လအတွင်းကမိုးကုံမြို့အချုပ်ထဲမှာ18ရက်ကြာဖမ်းဆီးချုပ်နှောင်ထားခဲ့ရပါ။ကလေးရဲ့ဖခင်ဦးစိုးကျေးကိုဖမ်းဖို့စစ်တပ်ကသူ့ရဲ့လက်နက်ကင်အဖွဲ့ကိုဈေးလွတ်ခဲ့ပါတယ်။သူက88မျိုးဆက်ငင်းချမ်းရင်နဲ့ပွင့်လင်းလူအဖွဲ့စည်းရဲ့မိုးကုံတာဝန်ခံလည်းဖြစ်တယ်လို့အာဏာရှင်စန့်ကျင်ရေးဆန္ဒပြခေါင်းဆောင်လည်းဖြစ်ပါတယ်။ဖခင်ကိုရှာမတွေ့ရကြ နေအိမ်မှာရှိရဲ့အသက်၅နှစ်အရွယ်တမီးနဲ့တမီးအကြီးတယောက်ရဲ့မိမဖြစ်သူရဲ့ကိုဖမ်းသွားခဲ့ပါတယ်။ဦးစိုးကြီးကတော့သူ့သားနှစ်ယောက်နဲ့အတူပုန်းရှောင်နေခဲ့တာပါ။ပြီးခဲ့တဲ့ဇွန်လ28ရက်နေ့ကစုချောက်ဝိုင်းလေးရဲ့အသက်၅နှစ်ပြည့်တဲ့မွေးနေ့ဖြစ်ပြီးအချုပ်ကျခံရင်းနဲ့ဖြစ်တန်းခဲ့ရတာပါ။သူမအတွက်ဧည့်သည်တွေးခွင့်လည်းလက်မခံပါဘူး။မွေးနေ့အပြီးနှစ်ရက်အကြာဇွန်လ30ရက်နေ့မှာတော့တနိုင်ငံလုံးကဖမ်းဆီးခံရသူတချို့ကိုပြန်လွှတ်ပေးတဲ့ထဲမှာတမီးလေးစုချောက်ဝိုင်းလေးပါဝင်ခဲ့ပါတယ်။စစ်အာဏာသိမ်းပြီးရလားအစာပိုင်းမှာတော့ငင်းချမ်းသာဆန္ဒပြသူတွေကိုအကြမ်းဖက်ဖြိုခွင်းတယ်လို့သူတို့ရဲ့အိမ်တွေကြီးလည်းဝင်ရောက်ဖမ်းဆီးခဲ့ပါတယ်။အဲ့ဒီလိုအခြေအနေမှာကလေးတွေဟာအကြမ်းဖက်လုပ်ရတွေရဲ့မျက်မြင်သက်သေတွေဖြစ်လာသလိုကိုယ်တိုင်ကျူးလွန်ခံရသူတွေလည်းဖြစ်ခဲ့ရပါတယ်။နိုင်ငံရေးအကျဉ်းသားများကုညီစောင့်ရှောက်ရေးအသင်း AAPP ရဲ့အချက်အလက်တွေအရအာဏာရှင်လက်ကင်ချုပ်တွေဟာ၅လကြာအတွင်းမှာလူပေါင်း900ခန့်ကိုတပ်ဖြတ်ခဲ့တဲ့အနက်အသက်18နှစ်အောက်အရွယ်အနည်းဆုံး60ဦးပါဝင်ပါတယ်။အဲ့ဒီအထက်မှာမန္တလေးမြို့ကဖခင်ရေကွင်းထဲမှာနေရင်းပြစ်ဒဏ်ခံလာရတဲ့အသက်6နှစ်အရွယ်မခင်မျိုးချစ်မော်လမြိုင်မြို့ကအသက်17နှစ်အရွယ်မအေးမြတ်သူရွှေဘိုမြို့ကအသက်73နှစ်အရွယ်မောင်ထူးမြတ်ဝင်မိတိလာမြို့ကအသက်73နှစ်အရွယ်မပန်းဤဖြူတို့ကလူသိများပါတယ်ဒါအပြင်တနည်းအရွယ်ကလေးငယ်တဦးရဲ့မျက်လုံးကိုလည်းရဘာကြီးစံထိမှန်ခဲ့တာကြောင့်ပြင်းထန်စွာဒဏ်ရာရရှိခဲ့ပါတယ် AABB ရဲ့ချုပ်ပြန်ချက်အရအဖမ်းခံရတဲ့ကလေးငယ်တွေဟာလည်းတရားဝန်ကျင်ရှိနေပြီဖြစ်ပါတယ်2019ခုနှစ်ကပြချမ်းထားတဲ့ကလေးသက်ငယ်အခွင့်အရေးဆိုင်ရာဥပဒေအရအသက်18နှစ်မပြည့်သေးသူကိုကလေးသက်ငယ်လို့သတ်မှတ်ချပါတယ်အဲ့ဒီဥပဒေအရကလေးသက်ငယ်တွေကိုမြေတိအကြောင်းနဲ့မှရဲအချုပ်မှချုံနှောင်ခြင်းမပြုရလို့ပါပါတယ်မြန်မာနိုင်ငံမှာကလေးသက်ငယ်အခွင့်အရေးဆိုင်ရာဥပဒေကလေးသက်ငယ်အခွင့်အရေးဆိုင်ရာကုလသမဂ္ဂသဘောတူစာချုပ် CRC အပြည်ပြည်ဆိုင်ရာလူသားချင်းစာနာချောက်ချာမှုဥပဒေဖွဲ့စည်းပုံအခြေခံဥပဒေတွေရှိပြီးအဲ့ဒီဥပဒေတွေမှာကလေးသက်ငယ်တွေကိုတပ်ဖြတ်ခြင်းနဲ့ထိခိုက်ဒဏ်ရာရရှိစေခြင်းဟာကလေးငယ်တွေရဲ့အခွင့်အရေးကိုပြင်းထန်စွာချိုးဖောက်တယ်လို့ပါရှိပါတယ
်ကျွန်တော်ဒီနိုင်ငံမှာဘယ်အစိုးရတက်တယ်ပေါ့နော်ကျွန်တော်ပြည်ထောင်ဥပဒေတိုင်းတော့လေးစားအလိုက်နာတင်တာပေါ့လေဟိုပေါ့ဒါကတော့အစိုးရပဲလှုပ်တာဒါမှမဟုတ်ရဲ့အောက်ခြေဝန်ထမ်းတွေကပဲဟိုပေါ့ဖြစ်ပေါ်နေရလားဆိုတော့တော့ကျွန်တော်လည်းမသိဘူးပေါ့နော်အမှန်တမ်းပြောပြရင်တော့ဟုတ်ပြီအခုကျွန်တော်အခုလက်ရှိအစိုးရဟိုပေါ့နော်လက်ရှိအစိုးရကမသိတာလားဒါမှမဟုတ်ရင်ဟိုပေါ့အောက်ခြေဝန်ထမ်းတွေကပဲဒါတသက်မဲ့လောက်တာလားဆိုတော့လည်းဒါကျွန်တော်ကတော်တော်လေးပြောခက်တာပေါ့လေအရင်တော့ဆိုတော့ဒါတွေကပတ်သက်လာရင်ကျွန်တော်တို့ကဒါဆက်ဆိုင်ရာဌာနတွေကိုတော့စာပို့ပြီးတော့တိုင်ကြလို့ရတာပေါ့နော်ဥမာပြောမှဆိုဗျာစကန်တစ်ခုရပြီးတော့လူတယောက်ကိုချုံနှောင်ရတဲ့ဆိုရင်ကျွန်တော်တို့ကအော်ကိုကျွန်တော်လှုပ်ပေးပါလို့မျိုးနယ်မှုလည်းပြောလို့ရတယ်စကမ်းမှုလည်းပြောလို့ရတယ်အစင်းစင်ပြောခွင့်ရှိတယ်ပေါ့အခုချိန်မှာအဲ့လိုပြောတော့လှုပ်ပေးမပေးတော့ဒါတော်လေးစဉ်းစားစရာရှိတယ်ဟိုတကယ်လူတွေကမပြောခဲ့တာလားပေါ့
လူအခွင့်ရေးရှင်နေဦးမျိုးမင်းစော်ကပြောတာပါအဲ့ဒီလိုမတရားမှုတွေအတွက်တရားမျှတမှုရဖို့ဆိုတာခက်ခဲပါတယ်စက်ကောင်စီကခန့်အပ်ထားတဲ့မြန်မာနိုင်ငံဆိုင်ရာလူအခွင့်ရေးကော်မရှင်ကလည်းဒီလိုကိစ္စမျိုးတွေကိုဆောင်ရွက်ဖို့အသက်မဲ့နေပါတယ်စစ်သက်ခြေရန် UNICEF နဲ့နိုင်ငံတကာဥပဒေချိုးဖောက်မှုတွေကို IIMM လို့မြန်မာနိုင်ငံဆိုင်ရာလွတ်လပ်သောစုံစမ်းစစ်ဆင်မှုရန်တရားတွေ NUG ကခန့်အပ်ထားတဲ့လူအခွင့်အရေးဝန်ကြီးဌာနတွေမှာတိုင်ကြားနိုင်ပေမဲ့ကျူးလွန်ခံရသူတချို့ကလည်းဘယ်မှာတိုင်ကြားရမလဲဆိုတာမသိရှိရပါဘူးအသက်14နှစ်အရွယ်မောင်ထွန်းအောင်ဟာနေအိမ်ပရင်းမောက်အနီးမှာရပ်နေရင်မတ်လ22ရက်နေ့မှာပြစ်ဒဏ်ခံခဲ့ရပါတယ်။သူ့အမကတော့တရားမျှတမှုကိုဘသူစီကသွားတောင်းရမယ်မှန်းမသိပါဘူး
။ကလေးဆုံးမျိုးရောဟာကုသိုလ်သူရရဲ့လူငယ်နဲ့ကုသိုလ်ရရတော့ပဲရှိရပါမလို့လူတိုင်းနိုင်ပါတယ်ဆိုတော့ရှိပါအောင်ဘာမှမလုပ်လို့မရတာ။အမလည်းလုပ်တော့ဘူး။စုံလိုက်ကလေးကတော့စုံလိုက်ပဲ။ကုလလော့တဲ့ကတော့သူ့အုပ်ချုပ်နေရအိုးကိုဘာမှမလုပ်နိုင်ဘူးရှိတယ်ကျွန်တော်တို့။ကျွန်တော်ကဗာတက်နိုင်မောင်ကိုရဲ့ဘာမှမလုပ်ပိုင်ဘယ်လိုလုပ်လုပ်ပိုင်ခွင့်ရှိမှာကျွန်တော်ကတာမန်ချီကန်လက်တန်းသားတယောက်ဘယ်လိုသွားလုပ်လို့ရမှာတော့ကိုရဲ့
ဖန်စီခံခဲ့ရပြီးတဲ့နောက်ပြန်လဲလွမြောက်လာပြီးမဲ့မဆုထောက်ဝိုင်းကတော့အရင်အခြေအနေနဲ့မတူပဲစိတ်ရောကိုယ်ပါအမူအကျင့်တွေပြောင်းလဲနေတာရှိလို့ခလေးငယ်တွေနဲ့အတူတူကစားစီရနွေနွေတွေတွေဆက်ဆံပေးရတွေပြုလုပ်နေရတယ်လို့ဦးစိုးချေကပြောပါတယ
်ကလေးရဲ့အခြေအနေကတော့ဟိုအများကြီးတော့ပြောင်းသွားတယ်ပေါ့နော်အဲ့ဒါတော့ဒီအရွယ်မှာဒီလိုက ုံရတဲ့အခြေအနေတွေကတော့ကျွန်တော်ထင်ပါတယ်ဒါရှိနေမယ်ကျွန်တော်တို့တော့ဟိုအထက်မှာခဏပဲနေခဲ့တာပြင်ထွက်လာတော့တိတ်အသားမကျဘူးတလားလောက်ဖြီးကိုလက်ရနှိုးရင်ကိုအထက်မှာရောက်နေတယ်လို့ပဲစိတ်ထဲမှာလို့ဖြစ်တာဟုတ်ဆိုဒီစိတ်ခံစားမှုတွေကတော့ကျွန်တော်ထင်ပါတယ်ဒါဒီလူမှုတဲ့အရွယ်ဆိုတော့ပိုရှိနေမယ်လို့ကျွန်တော်တော့မှန်းဆတယ်ကိုလေအဲ့တော့ပြောင်းတော့ပြောင်းသွားတယ်ဒါပေမဲ့ဖြည်းဖြည်းချင်းတော့ကူစားတဲ့ဟာကျွန်တော်တတ်နိုင်တဲ့နေရာနေစူးစားပြီးတော့လုပ်နေပါတယ်ဟုတ
်စိတ်ကြံမာရေးအကြံပေးမတ်ချယ်ရီစိုးမြစ်ကတော့ကလေးတွေဟာသူတို့ခံစားချက်ကိုလူကြီးတွေလိုချုပ်ဖို့မပြောကြကြဘူးလို့ဆိုပါတယ်မိသားစုဝင်တွေအနေနဲ့စိတ်ဓာတ်ရရရတဲ့ကလေးနဲ့အတူတူရှိပေဖို့လိုတယ်လို့သူကအကြံပေးပါတယ
်ဒီလိုခက်ခဲတဲ့ကာလတွေကိုကြံကြံခံရင်ဆိုင်ပြီးတော့မှတမိသားစုလုံးပေါ့နော်ဒါကိုအတူတူကြော်ဖြတ်သွားကြမယ်ကြော်ဖြတ်သွားနိုင်တယ်ဆိုတဲ့အားမျိုးသူတို့အားပေးစကားပြောတာမျိုးလေးတွေပေါ့နော်ဒါလေးတွေလုပ်ပေးလို့ရတယ်နောက်တစ်ခုကတော့ဟိုကလေးဖြစ်တဲ့အတွက်ကြောင့်မလို့ကုသမှုဆိုတဲ့နေရာမှာတော့ကစားနီးပေါ့နော်ကစားနီးလေးတွေနဲ့သူတို့ကိုဆွဲခေါ်တာမျိုးပြီးတော့အာယုံစူးစိုက်မှုအကောင်းလာအောင်လို့ယောဂဆော့ခိုင်းတာမျိုးတွေအသက်ရှူလေးကျင့်ကြံလုပ်ခိုင်းတာမျိုးတွေပြီးတော့ဘာသာတရားပေါ့နော်ဘာသာရေးကိုလိုက်စားတဲ့သူမျိုးတွေဆိုလို့ရှိရင်လည်းမိဘတွေနဲ့တူတူဘာသာရေးလုပ်ခိုင်းတာမျိုးတွေဒါလေးလည်းအသုံးဝင်တယ်နောက်တစ်ခုကသူတို့ပတ်ဝန်းကျင်မှာဘာတွေရှိသလဲပေါ့နော်ဟိုနဲ့ peaceful ဖြစ်တဲ့အချိန်ပေါ့ငြိမ်းချမ်းတဲ့လုံခြုံတဲ့အချိန်မှာကလေးနဲ့အတူတူအပြင်ကိုကြည့်မယ်ပေါ့ဟိုဒီကလာတော့ဟိုအပြင်ဟိုကစားတဲ့နေရာတွေဘာတွေတွားလို့လည်းမရတဲ့အခါကျတော့အိမ်ထဲကနေပြီးတော့အပြင်ကိုကြည့်မယ်အရှိမဘာတွေနေနေရလဲပြောပါအောင်ပေါ့နော်အရှိမသူတို့အရွက်တွေဆိုလို့ရှိရင်ဘလို့ရွက်တွေနေရလဲဘာပန်းတွေနေရလဲကားဆိုရင်လည်းဘာဘလို့မျိုးအယောင်ပေါ့နော်ဘလို့ကားလေးတွေနေနေရလဲစသဖြင့်ပေါ့ဒီလိုမျိုးသူတို့ဟိုလက်ရှိကာလပေါ့နော်မျက်မှောက်ကာလကိုရောက်လာအောင်လို့ဒီလိုမျိုးဟိုဒီကုန်းလေးတွေမေးမယ်ဆွဲခေါ်မယ်ဂရုစိုက်ချောင်းပြမယ်ပေါ့နော်ဒါလေးတွေလုံလို့ရပါတယ
်ဦးစိုးချေကတော့တမိဖြစ်သူဖန်းစည်းခံခဲ့ရလို့ဖြစ်ပေါ်လာတဲ့သူ့ဒေါသတွေကိုစစ်အာဏာရှင်အပေါ်ပုံချထားပါတယ
်ဒီတယောက်အနေနဲ့ငယ်ရွယ်တဲ့တာသမီတယောက်ကိုဖမ်းသွားတဲ့အပေါ်မှာတော့စိတ်ခံစားမှုတော့ဖြစ်တယ်သူတို့အဲ့ဒီခံစားမှုကနေပြောင်းပြီးတော့မှကျွန်တော်တို့ကဒီတော်လန်ရေးဘက်အတွက်အားတစ်ခုဖြစ်စေချင်တာပေါ့ဟိုကျွန်တော်တို့လည်းအဲ့ဒီဘက်ကိုပြောင်းတယ်ပေါ့ဒါကြောင့်ဒီတော်လန်ရေးမှာကျွန်တော်တို့နိုင်မှဖြစ်တယ်အဲ့တော့ဒီစစ်တပ်ကဒီလိုလုပ်ရက်တွေကိုနောင်လက်ထပ်ကျူးလွန်နေအောင်ပါပဲဆိုတော့ဒီစစ်တပ်ကတော့ဘာလို့ပြောကျွန်တော်တို့ဒီအချိန်မှာတော့အမြင့်ပြတ်ကျွန်တော်တို့ဟိုဖယ်ရှားဖို့လုံမယ်ပေါ့နော်မဟုတ်ဘူးဆိုရင်နောင်လက်ထပ်ကျုံရအောင်ပါပဲလေ
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင့်နေမယ်လို့ဒိုးအတန်ဖွဲ့သားတွေကမျှော်လင့်ပါတယ်ဒိုးအတန်အတန်လှည့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုးအတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝေရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီအတွင်းနဲ့တနင်္ဂနွေနေ့နဲ့6နာရီကနေ9နာရီအတွင်းမှာလည်းနားဆင်နိုင်ပါတယ်ဒီစီဇန်ကိုအလှရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ဒိုးအတန်စီဇန်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်အပတ်စဉ်တင်ဆက်ပေးနေကြဖြစ်တဲ့ဒိုးအတန်စီဇန်ကိုနားဆင်ကြကြရတာပါခင်ဗျာ
VOA American တန်ရုပ်သံနဲ့ Radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့ Line to Meter တို့အပြင်ကျမတို့ VOA မြန်မာပိုင်း Internet စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီကျမတို့ရဲ့ Internet စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နည်းလမ်းတစ်ခုအနေနဲ့ Siphon Link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်847-3748.info ဖြစ်ပါတယ်ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ် VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamischannel ဖြစ်ပါတယ်စလုံးပေါင်းက VOA BURMESE CHANNEL ဖြစ်ပါတယ် YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bemis လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ် Twitter မှာဆိုရင်တော့ twitter.com/voabemis ဖြစ်ပါတယ်စလုံးပေါင်းက twitter.com/ v VOABURMESE ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ရှင်တော့ soundcloud.com/voabemis ဖြစ်ပါတယ်။ VOA American သံရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်။မင်္ဂလာနံနက်ခင်ဗျာ၊မြန်မာစံတော်ချိန်မနက်6:00ခွဲရှိပါပြီ။VOA American တန်ရဲ့တနင်္ဂနွေနေ့မနက်ခင်းအစီအစဉ်လေးကိုအခုထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ24/40/51အပြင်လိုင်းလမ်းမီတာ190ကပါကျွန်တော်တို့ဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့သတင်းပေးပို့ချက်တစ်ပုဒ်နဲ့အတူစနေညဇဂဝိုင်းအစီအစဉ်တင်ဆက်တဲ့အခါမှာတော့
ကျွန်တော်တို့အောက်ဆီဂျင်ကသူတို့ကတကယ်လိုတာပါ။ဆိုတော့ဗမာနိုင်ငံမှာလည်း X-ray လေးရိုက်လို့မရတဲ့အခါကျတော့ပြောရသိခဲ့တယ်။တကယ်ရိုက်ကြည့်လိုက်လို့ရှိရင်တချို့သောလူတွေကဒီအစုံပါလေဆိုတာဘာမှမရှိတဲ့လောက်ကိုဖြူဖွေးပြီးတော့ဖြစ်သွားတဲ့အနေအထားကြီးရှိပါ
မြန်မာနိုင်ငံမှာဆိုးရွားနေတဲ့ကိုဗစ်ကူးစက်မှုအခြေအနေတွေနဲ့ပတ်သက်လို့ဆွေးနွေးထားတာကိုနောက်ပိုင်းမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်အခုတော့ကလေးမျိုးတိုက်ပွဲကြောင့်ဒီရွာသားတွေဆစ်ဆောင်နေရတဲ့အကြောင်းကိုလည်းပြောပြခြင်းပါတယ်စကိုင်းတိုင်းဒေသကြီးကလေးမျိုးနယ်တောင်ပိုင်းအရှိစီးရွာဘက်မှာစစ်ကောင်စီတပ်တွေနဲ့ကလေးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF တို့ကြားဇူလိုင်15ရက်ကစလို့3ရက်ဆက်တိုက်ဖြစ်ပွားနေတဲ့တိုက်ပွဲကြောင့်ရွာ၄ရွာကထောင်ချီတဲ့စစ်ဘေးရှောင်ပြည်သူတွေထွက်ပြေးနေရပါတယ်ဒီအကြောင်း VOA သတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ပါတယ
်စကိုင်းတိုင်းဒေသကြီးကလေးမြို့နယ်တောင်ပိုင်းအရှိစီးရွာဘက်မှာစစ်ကောင်စီတပ်နဲ့ကလေးပြည်သူ့ကာကွယ်ရေးဖွဲ့ PDF တွေကြားဇူလိုင်လ15ရက်နေ့ကစပြီး3ရက်ဆက်ဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်ရွာ၄ရွာကရွာသားထောင်ချီစစ်ဘေးသိမ်းရှောင်နေရပါတယ်လက်ရှိစစ်ကောင်စီတပ်နဲ့ PDF ဖွဲ့တွေကြားစစ်ရေးဆိုင်နေဆဲအခြေအနေမှာရှိနေပါတယ်ဒီအခြေအနေကြောင့်ကျွန်တော်နိုင်ကွန်းအင်ကနေပြောပြပေးမှာပါကလေးမျိုးနယ်အရှိစီးရွာဘက်မှာစခန်းချထားတဲ့စစ်ကောင်စီတပ်ဖွဲ့ကိုကလေးမျိုးနယ်ပြည်သူ့ကာကွယ်ရေး PDF ဖွဲ့တွေကနေစူရန်လ15ရက်နေ့ကစပြီးမနေ့ကတောက်ကြနေ့ထိဝိုင်းပတ်ပိတ်ဆို့တိုက်ခိုက်ခဲ့ပါတယ်ဒီကနေ့မနေ့ပိုင်းမှာတော့တိုက်ပွဲဖြစ်တာမရှိသေးပေမဲ့ PDF ဖွဲ့တွေရှိတဲ့နေရာတွေကိုလက်နဲ့ကြီးနဲ့ပြစ်ကတ်မှုတွေရှိနေတယ်လို့ PDF ဖွဲ့ဝင်တူကပြောပါတယ်
။အဲဘက်ချင်းကတော့မနေ့တော့တော့မဖြစ်ဘူးကသူတို့ကလက်နဲ့ကြီးနဲ့ထုတ်တယ်ကျွန်တော်ဘက်ကတော့ပြန်လို့ဖြစ်သေးတယ်။တဲ့ပြဝိုင်းထားတော့မှာတော့
ဒီလိုဖြစ်တဲ့တိုက်ပွဲတွေကြောင့်တိုက်ပွဲဖြစ်ပွားနေတဲ့အရှိစီးကြီးရွာပြင်အနီးနားရွာတွေဖြစ်တဲ့ဒင်သာကြောက်ဖူးဒုံွယ်ကရွာသားများပြားစစ်ဘေးသိမ်းရှောင်နေရတယ်လို့ရွာခံတွေကပြောပါတယ
်ရွာသားတွေကတော့တော်တော်များများသိမ်းရှောင်နေရတာဒီရွာလုံးလုံးပဲကရွာထဲမှာလူတော်မရှိအောင်ညာသူတို့ကနေရာယူထားလိုက်တော့ကြည့်ဒီလိုဒုံွယ်တို့ကြောက်ဖူးတို့ဘိုးသားတို့ကအကုန်လုံးရှောင်ထားတာကရွာလေးရွာလောက်ရှောင်ထားတာဘိုးတော်တောင်းနီးရွာလောက်တော့ရှိမှာလားလူရွာကိုရှောင်ထားတာပေါ့တခြားရွာတွေကိုပေါ့နော်
ရှောင်းလခင်တိုက်ပွဲဖြစ်ပွားပြီးရွာကနေတိမ်းရှောင်ရတဲ့အတွက်စာနာရိခါတွေမသိဆောင်နိုင်ခဲ့လို့တိမ်းရှောင်တဲ့နေရာတွင်းမှာစားတောက်နေထိုင်ရေးမှလည်းအခက်တွေ့နေတာပါ
တချို့ကတော့သူတို့ရဲ့ဆရာရခိုင်နှုံးမှ20ရခိုင်နှုံးလောက်ပဲသူတို့ကစာနာရိခါတွေယူပြီးတော့မှပြင်းနေတာပေါ့နော်70ရခိုင်နှုံးလောက်ကတော့တိုက်ပွဲချင်းမှရုပ်ပြရထပ်ပြရတာတော့အဝတ်တွေကိုယ်တော့ကူးနေတယ်သူတို့စားတောက်တယ်အခုဆိုတော့ဒုက္ခရောက်တာပေါ့နော
်ကလေးမျိုးနဲ့မိုင်30ခန့်กว่าဝေးတဲ့ရှေးစီးရွာမှာဇူလိုင်လ15ရက်16ရက်နေ့ကတည်းက2ရက်ဆက်တိုက်ပွဲဖြစ်နေတာပါတိုက်ပွဲဖြစ်စမှာတစ်ဖက်စလုံးအကြဆုံးရှိနေတယ်လို့ PDF ဖွဲ့ဘက်ကပြောပါတယ်။ဒါ့အပြင်တိုက်ပွဲတွင်ဒေသခံရွာသားတချို့လည်းဒိတ်ဆုံးမှုရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်
။မယောက်ရှိရဲ့မင်းကြီးလေးတယောက်ရဲ့ကြားလို့ပြောရွာသားပဲ။သူတို့ပြလိုက်လို့အကြဆုံးသွား။အခုလည်းဒီကမှာပြောအလောင်းမကောက်ပါနဲ့။ရွာသားတွေကလမ်းလျှောက်ပြီးတော့ထွက်တာကြာအဲ့ဒါသူတို့အနောက်ကနေလိုက်ပြီးတော့
နှစ်ရက်ဆက်တိုက်ဖြစ်ပွားခဲ့တဲ့တိုက်ပွဲမှာစစ်တပ်ဘက်ကစုစုပေါင်း15ဦးကြဆုံးပြီးကလေး PDF ဘက်က၄ဦးကြဆုံး၅ဦးတန်ရာရရှိခဲ့တယ်လို့ကလေး PDF တာဝန်ရှိသူတွေကပြောဆိုခဲ့ပေမဲ့တမတော်ဘက်ကအတိမပြုပါဘူးကလေးမျိုးနဲ့တိုက်ပွဲဖြစ်စဉ်နဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကအခုလိုပြောပါတယ
်အရှိသီးရွာအဲ့ဘက်မှာတော့ရှိတယ်ဗျလေးရတော့ဖြစ်ခဲ့တာရှိတယ်မမေလူလူလေးပေါင်ရနေတဲ့အခွက်ရှိတယ်အဲ့ဒီအခွက်ကိုအရှိသီးရွာရဲ့အရှိဘက်အခွက်မှာကျန်းဘက်အခွက်၆ဆယ်လောက်နဲ့အတူတူဖြစ်တယ်ရှိပါကလေးတစ်သိတူလို့ထားရပြီပါ။ကြီးကနေတလုံးစုတ်တဲ့ဆနတ်တလဲရထားရလိုက်
။ပြီးခဲ့တဲ့ဇွန်လ28ရက်နေ့ကလည်းဂန်ကောမြို့ကနေကလေးမြို့ကိုတက်လာတဲ့တမတော်စစ်ရင်တန်းကို PDF ဘက်ကနေ2ရက်ဆက်တိုက်မိုင်းဆွဲခြုံခုတိုက်ခိုက်ခဲ့ပါတယ်။ကလေးမြို့မှာ PDF တပ်ဖွဲ့နဲ့စစ်ကောင်စီအကြားတိုက်ပွဲပေါင်း9ကြိမ်ထက်မနည်းဖြစ်ပွားခဲ့ပါတယ်။ကလေးမြို့နယ်ဟာကိုဗစ်ရောဂါကူးစက်မှုတန်ကိုအကြီးကျယ်ခံနေရပေမဲ့စစ်အာဏာသိမ်းမှုကိုနိုင်စင်ကန့်ကွက်ဆန္ဒပြနေပြီးရရလက်နက်တွေနဲ့စန့်ကျင်တော်လှန်နေပါတယ်။ကျွန်တော်နိုင်ကွန်းနေ VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ
်။နိုင်ကွန်းရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ခင်ဗျာ။အခုတခါတော့စနေညဇဂဝိုင်းအစီအစဉ်ပဲဖြစ်ပါတယ်။ မြန်မာနိုင်ငံမှာရင်ဆိုင်နေရတဲ့ COVID-19 လိုင်းအဆိုးဆုံးအဆင့်ကိုရောက်နေပါပြီလားဒါကိုကြော်ဖြတ်ဖို့ဘယ်လောက်အချိန်ကြာဦးမှာလဲဆိုတာနယူးယောက်မြို့ကကူးစက်ရောဂါအထူးကူဆရာဝန်ကြီးဒေါက်တာဇေယသက်နဲ့မိုင်းအင်ဂျင်နိုင်ဆွေးနွေးတင်ပြထားပါတယ
်မင်္ဂလာပါဆရာ
မင်္ဂလာပါမဟုတ်ကဲ့
ဟုတ်ကဲ့အခုမြန်မာနိုင်ငံမှာဒီဆရာနာသိမ့်ပြီးအချိန်၅လကြာလာပြီးတဲ့နောက်မှာအခုကိုဗစ်ရောဂါကူးစက်မှုအခြေအနေပြန်ပြီးတော့ဟိုဆိုးရွားလာတဲ့အခြေအနေပေါ့နော်အခုကတော့တို့ Delta ဒီ visa ပြောင်းဒီ Delta virus ကြောင့်အခုလူတွေရဲ့သိပ်ဆုံးမှုဟာအများကိုများပြားလာနေတာကိုဒီမြန်မာနိုင်ငံမှာကိုဗစ်တတိယလှိုင်းပေါ့နော်ဆိုပြီးတော့လူတွေကလည်းသတ်မှတ်ကြပါတယ်ဆိုတော့အဲ့လိုမျိုးဒီလောက်ဆိုးရွားတဲ့အခြေအနေကဘယ်လောက်ထိဘယ်လောက်အချိန်ထိဖြတ်သန်းအောင်မလဲဆရာ
ဘယ်လောက်အချိန်ထိဖြတ်သန်းအောင်မလဲဆိုတဲ့ဟာကျွန်တော်တို့ဟုတ်ပါပေါ့နော်ကျွန်တော်ထင်တာပေါ့ပါပေါ့လေအခုလွန်ခဲ့တဲ့တပတ်လောက်ကနေစပြီးတော့ကေစီအာစပြီးကျွန်တော်တို့တွေ့လာတယ်ပေါ့အမကျွန်တော်တို့ဒီနယူးယောက်မှာဖြစ်ခဲ့တဲ့ဟာဝယ်ကြည့်ကြည့်ပေါ့နော်ကျွန်တော်တို့မှတ်မိတယ်အမတို့ကျွန်တော်တို့မှတ်မိတဲ့အချိန်မှာမတ်လပထမဆုံးအပတ်မတ်လ3ရက်နဲ့10ရက်ကြာတဲ့မှာကျွန်တော်တို့ကေစီစပြီးတော့တွေ့တယ်30ခန်းန်းဖြစ်လာတယ်80လောက်ဖြစ်လာတယ်90လောက်ဖြစ်လာတယ်300လောက်ဖြစ်လာတယ်နောက်ပိုင်းကျတော့3000လောက်ဖြစ်လာတယ်3000လောက်အထိဖြစ်လာတယ်တရက်ကို positive ဖြစ်တဲ့ဟာပေါ့နော်ဆိုတော့ဒါကဘာလို့ဆိုလို့ချင်တာလဲဆိုတော့အခုလက်ရှိဗမာနိုင်ငံမှာတွေ့နေတဲ့အနေအထားအရ very ဒီကျွန်တော်တို့ဒီနယူးယောက်မှာတွေ့ခဲ့တဲ့ March လပထမပတ်နဲ့ဒုတိယပတ်လို့ကျွန်တော်တို့ပြောလို့ရတယ်ဆိုတော့သဘောတကူကကျွန်တော်တို့ဘယ်အချိန်မှာကျွန်တော်တို့ထိန်းနိုင်တယ်လဲဆိုတော့အမလည်းသိခဲ့ပါတယ် April လကုန်ရောက်တော့မှကျွန်တော်တို့နည်းနည်းလေးကျွန်တော်သက်ပြင်းချလို့ရတဲ့အနေထားရောက်လာတယ်။ဆိုတော့ဒီ March လဒုတိယဘက်ကနေစပြီးတော့တကယ်တမ်းကနယူးယောက်မှာတကယ်ကိုအကြီးအကျယ်ဟစ်ဖြစ်ခဲ့တာ April လလုံးမှာ။ဟို April 1ရက်2ရက်3ရက်ကနေတစ်ရက်ကိုပေါ့နော်ဒုက္ခရောက်တဲ့လူပေါင်းရာခဏန်းတချို့ကျွန်တော်တို့လိုဆေးရုံ250လောက်ရှိတဲ့ကတင်ဖြစ်တဲ့ဆေးရုံမှာကျွန်တော်တို့ကတင်400လောက်အထိကိုလူနာရောက်ဟိုလက်ခံရတဲ့အနေထားအထိဖြစ်သွားတယ်ပေါ့နော်။double capacity ที่ยောက်ตัวได้ number ปอ2ซะโดပြီးတော့ capacity ที่ยောက်ตัวအောင်ကျွန်တော်တို့ကလုပ်ပါတယ်ဆိုတော့သဘောတကူကဘာလို့ဆိုလို့ကျင်တာလဲဆိုတော့ဒီအခုချိန်မှာအခုလက်ရှိအနေထားအရနေ့စဉ်နဲ့မြန်နံပါတ်တရားကြီးတဲ့ပုံစံအရာတက်လာတယ်ပေါ့လေတက်လာတဲ့အရာဆိုရင်ကျွန်တော်တို့ကတော့ခံမှန်းတဲ့အနေထားရလို့ရှိရင်နောက်တစ်လနဲ့တစ်လပွဲအနေထားလောက်ထိတော့ကြာသွားနိုင်မှာအခုလက်ရှိပြမနိုင်ငံမှာကြုံနေရတဲ့အဓိကပြဿနာဩအရှိတောင်အရှာမှာတကယ်လက်တွေ့အခုကြုံနေရတဲ့ပြဿနာဒီ delta virus ကသာမန်အခုကျွန်တော်တို့ကြုံခဲ့ရတဲ့အရင်တော့ကြုံခဲ့ရတဲ့ virus နဲ့နှိုင်းရှင်လို့ရှိရင်အစပေါင်း50လောက် spread လုပ်တာမြန်နေပေါ့လေ
အဲ့တော့အဲ့ဒီ virus ကဘာကြောင့်အဲ့လောက်အစပေါင်းများစွာကူးစက်မှုနှုန်းကမြန်နေပြီးတော့ဟိုနောက်ပြီးတော့ဖြစ်ရင်လည်းမိသားစုတအိမ်တော်စုလုံးကိုအားလုံးဖြစ်ကြရတယ်ဆိုတဲ့အနေအထားကိုဘာကြောင့်ရောက်သွားရလဲဆရာ
တော်မိုင်အဲ့ဒါကတော့အလွယ်ကူဆုံး example ကလေဒီ delta ကျွန်တော်တို့ဒီ virus ဆိုတဲ့အမျိုးကတော့ပေါ့နော်အထူးဖြင့်ဒီ respiratory virus တွေကမျိုးကအရင်အဲ့လိုမျိုးပေါ့နော် mutation လုပ်လို့ရတဲ့အပိုင်းအရင်မြန်နေပေါ့လေဆိုတော့ဒီနေ့ဒီချိန်ထိဘယ်သူမှတော့ထောက်မပြနိုင်ဘူး။ဘာကြောင့် delta ပေါ်လာသလဲပေါ့နော်။ဆိုတော့ virus ကတော့ဒီလို mutation ပေါ်လာပြီ။ delta ဆိုတာကလေကျွန်တော်တို့ကအကွ easiest way to ခေါ်တာပေါ့။အရင်တော့ဆိုလို့ရှိရင် B1107 or 307လို့မျိုးနံပါတ်တွေခေါ်တော့မှတ်တာခက်တယ်ပေါ့လေ။ဆိုတော့ဒီဘောတူကတော့ပါလဲဆိုအဲ့ဒီအင်္ဂလန်မှာတွေ့ခဲ့ရတဲ့အမျိုးနဲ့တောင်အာဖရိကမှာတွေ့လာတဲ့အမျိုးနှစ်ကောင်ပေါင်းပြီးတော့ delta ဆိုရဲဖြစ်လာတယ်ပေါ့လေဆိုတော့သူကနှစ်နေရာမှာသွားပြီးတော့ mutation ဖြစ်သွားပြီးတော့ဆိုဒီလို multiplication တွေပို့ပြီးတော့များလာတယ်လို့သူကသတ်မှတ်ထားတာပေါ့ဒီ virus ကအရန် multiply အရန်လောက်တော့မြန်နေကူးဘာမှလို့ခေါ်တော့ကူးစက်မှုအရန်မြန်နေ
ဒီ covid တတိယလိုင်းမှာလူနာတွေမှာဒီအောက်ဆီဂျင်တွေပေါ့လေချက်ချင်းကျသွားပြီးတော့ဒီအောက်ဆီဂျင်ရရှိရေးအခုဒီမြန်မာနိုင်ငံကလူတွေကတော်တော်လေးကိုလုံးပန်းနေကြရတဲ့အနေအထားမှာဆရာအဲ့ဒါဘာကြောင့်ဒီအောက်ဆီဂျင်ကအဲ့လောက်ကြီးထိဒီလိုအိန္ဒိယတို့လိုမှာပေါ့နော်အိန္ဒိယလိုမျိုးမြန်မာနိုင်ငံမှာလည်းဒီအောက်ဆီဂျင်လိုအပ်တဲ့ပြဿနာဒီဖြစ်လာရတာလဲရှင
်ဆိုတော့မတဘောတစ်ခုကတော့ကျွန်တော်ခုနပြောသလိုပဲပေါ့နော်ဒီ virus ကတကယ်ဒုက္ခလူရောက်တရာကိုဒုက္ခပေးလို့ရှိရင်85ရာခိုင်နှုန်းတော့လူလိုဒီပါလက္ခဏာအမှမပြဘူး AACC နဲ့ပဲဖြစ်သွားတာ15ရာခိုင်နှုန်းကျန်တယ်ပေါ့အဲ15ရာခိုင်နှုန်းထဲမှာ73ရာခိုင်နှုန်းတော့ပေါ့ဒါမှမဟုတ်ရင်10ရာခိုင်နှုန်းတော့ကတော့နည်းနည်းတော့ရောဂါလက္ခဏာတွေရှိကြတယ်အဲ့ဒါပါလဲဆိုတော့နည်းနည်းပါးပါးအသက်ရှူကြက်ချင်းကြက်မယ်ဟိုတို့တိတ်ဒုက္ခအရောက်ကြီးတော့မဟုတ်ဘူး5ရာခိုင်နှုန်းတော့လူတို့ဒီတော်တော်ကြီးကိုဒုက္ခရောက်ကြတယ်လေလို့မျိုးအောက်ဆီဂျင်လိုမှဖြစ်မယ်ဆိုတော့သဘောတကူအမှရေလူရောက်တရာပဲပြန်ခဲ့လို့ရှင်9ရောက်ပဲဖြစ်မှာโอเคလူရောက်တသန်းမလား infection ကပြန်သွားလိုက်လို့ရှင်โอเคတရာမှာ9ရောက်ဆိုတသန်းမှာဆိုလို့ရှင်လူရောက်9000ကျော်လာပြီ So the board of Kuama, Bapia Water Lay so dog. General Roma, a good chamber, a good lessy general sayonima or a pianim oxygen, Louis, a myai pilare, how Tijin Apian, a nezo, okay, Nasayag I know on it, don't say I know though. Yango Muma needed population, the yoga pianity.
အခုမြန်မာနိုင်ငံလိုအနေထားမှာကြတော့ဒီအောက်ဆီဂျင်ဘူးတွေကဒီကိုဗစ်လူနာတွေအတွက်ကဘယ်လောက်ထိအထောက်အကူပြုနိုင်မလဲဆရာဖြစ်ပါတယ်မှာအောက်ဆီဂျင်ကလေဒီကိုဗစ်မှာအဓိကတကယ်one of the လက်နက်ပေါ့နော်တကယ်ပြန်ပြီးတော့လုပ်ပေးရတဲ့ဟာပါတခြားသောအရာတွေတော်တော်များများဟိုကျွန်တော်တို့ခေါ်တဲ့အရာဆိုတော့ support ဆိုတော့ဒီဘာမနိုင်ငံမှာလည်းအေးဆွေးလဲရိုက်လို့မရဘူးမှာရိုက်လို့မရတဲ့ခါကျတော့ပြောရသိခဲ့တယ်တကယ်ရိုက်ကြည့်လိုက်လို့ရှိရင်လေတချို့သောလူတွေကလေဒီအဆုတ်မှာဘာလေဆိုတာဘာမှမရှိတဲ့လောက်ကိုဖြူဖွေးပြီးတော့ဖြစ်သွားတဲ့အနေအထားတွေရှိပါတယ်ဆိုတော့အဲ့လိုလူတွေမှာဟိုအမှန်တိုင်းပြောရလို့ရှိရင်မှာဟိုသဘောတကွာဒီဗိုင်းရပ်ကပိုတဲ့ဝင်လာတယ်ဝင်လာလို့ရှိရင်လူတိုင်းလူတိုင်းမှာโอเค
immunity ပြန်လုတ်လိုက်တာအဲ့ဒီ immunity ကလူတိုင်းမှာလုတ်ပါလေ okay ပထမဆုံးဝင်လာပြီးတော့တစ်ရက်နှစ်ရက်အတွင်းမှာအဲ့ဒီဟာဟိုကိုယ်ခန္ဓာတွေကနေ virus ကိုကန်ထုတ်ပါလေတချို့သောလူတွေမှာကန်ထုတ်လို့ရလိုက်ပါလေရလိုက်တဲ့အတွက်ကြောင့်အများစုသောလူတို့ကဘာဖြစ်သွားလဲဆိုတော့အခါရဲကောင်းကောင်းမွန်မွန်နဲ့ဟို3ရက်လောက်ကြာလို့ရှင်ပြန်ပြီးတော့လန်းလန်းဆန်းဆန်းနဲ့အစာတွေပြန်စားရဲကောင်းကောင်းမွန်မွန်ဖြစ်လာတဲ့ဟိုနှုံးချီတဲ့ဘဝကနေလုံးဝပြန်ကောင်းသွားတယ်ဒါအများစုသောလူဒါပေမဲ့တချို့သောလူတွေကြားတဲ့ခါကျတော့အဖျားနည်းနည်းလေးရက်ရှည်လာဆိုတော့ဒေးနံပါတ်ကျွန်တော်တို့သုံးတာကတော့3ရက်ကနေ9ရက်လောက်ထိဖြစ်လာโอเคစပြီးတော့ဖျားလာတယ်ဟိုကိုယ်ရည်လက်တွေနှုံးလာတယ်အနက်ပြောက်လာတယ်9ရက်အဲ့လိုမျိုးပေါ့အဲ့ဒါတစ်ခါလေ9ရက်လောက်ထိကြာသွားတယ်ဒါပေမဲ့သူတို့ပြန်ကောင်းသွားတယ်ပြန်ပြီးတော့ပဲလလန်းဆန်းဆန်းဖြစ်လာတယ်အဲ့ဒီအချိန်မှာဟိုဆရာဝန်တွေကဟိုဆေးပေးလိုက်ဒီဆေးပေးလိုက်အဲ့ဟိုဟာပေါ့နော်ဟိုဘာတော့ဟိုနီးမျိုးစုံသောအရာတွေပေးကြတာပေါ့မှာโอเคအဲ့ဒါတွေကအဲ့ဒီဆေးတွေကြောင့်ကောင်းသွားတာတော့မဟုတ်ပါဘူးကိုယ့်ရဲ့ immunity ကြောင့်ကောင်းသွားတာပါဒါအမှန်တရားပါโอเคကျွန်တော်တို့ဒီလက်ရှိသုံးနေတဲ့ဟို antiviral လို့သုံးတဲ့ဟိုဟာပေါ့နော် remdesivir လို့ပါတို့ဒါတွေကဒီပထမဆုံး9ရက်မှာတကယ်တမ်းတော့မလိုပါဘူးဘာဖြစ်လို့လဲဆိုတော့ကိုယ့်ရဲ့ immunity ကကိုယ့်ကိုပြန်ပြီးတော့ဟို attack လုပ်ပေးလိုက်တာပေါ့နော်ပြန်ပြီးတော့ကာကွယ်ပေးလိုက်တာ9ရက်ကနေ14ရက်ဒါမှမဟုတ်လို့ရှင်ကြော်သွားတဲ့အချိန်မှာကိုယ်ခန္ဓာထဲမှာရှိတဲ့ဒီ immune system ကပုံမှန်မဟုတ်တော့ဘဲနဲ့ကျွန်တော်တို့ immune system ပြန်ပြီးတော့ကိုယ့်အကူပြန်ပြီးတော့ attack လုပ်ပါတယ်အဲ့ဒါကဘာပေါ်လဲဆိုတော့ကျွန်တော်တို့အများစုလူတွေလည်းကြားဘူးပါတယ် cytokine storm လို့ခေါ်တယ်ကိုယ်ခန္ဓာထဲမှာရှိတဲ့ကိုယ့်ရဲ့ဒီကိုယ်ခံအားကိုကာကွယ်ပေးတဲ့ဒီဟိုပါပေါ့နော် immune system ဆဲတွေကကိုယ့်အကူပြန်ပြီး attack လုပ်လိုက်ကိုယ့်ကိုပြန်ပြီးတော့ဒုက္ခလာပြန်ပေးတာပါအဲ့လိုပေးတဲ့အခြေမျိုးနဲ့ကြုံလာတယ်ဆိုလို့ရှိရင်ကျွန်တော်တို့ကအဲ့ဒီ immune system ကိုပြန်ပြီးတော့ချပြရပါတယ်ဆိုတော့ဒါကြောင့်မလို့ဒုတိယဘက်နဲ့တတိယဘက်လောက်မှာဖျားပြီဆိုရင်ကျွန်တော်တို့ကကြောက်ပါတယ်အဲ့ဒီအချိန်မှာဖျားလို့ရှိရင်အဲ့ဒီကိုယ်ခံတာထဲမှာရှိတဲ့ cell ကိုယ့်ရဲ့ immune system ကအထူးသဖြင့်တော့ကျွန်တော်တို့ပြောနေတဲ့ interleukin တွေပေါ့နော်အဲ့ဒီ interleukin တွေကနေဒီ lung ဆို attack လုပ်ပါတယ်ကြောက်ကပ်ကို attack လုပ်ပါတယ်နောက်တစ်ခါအများစုကျွန်တော်တို့တွေ့ရတဲ့ဟာပေါ့ကျွန်တော်တို့ဒီ new york မှာကျွန်တော်တို့ကြုံခဲ့ရတာတော့ lung ဆို attack လုပ်တာတော့အများဆုံးပေါ့ကြောက်ကပ်ကိုလည်း attack လုပ်တဲ့အတွက်ကြောင့်ကြောက်ကပ်ပြတ်တဲ့လူတွေရှိပါတယ်ဒါနောက်ဒီ pancreas ဆိုတဲ့ကိုယ်ခန္ဓာထဲမှာရှိတဲ့ဟိုဒီတကြားဓာတ်ကိုထိန်းတဲ့ organ ကိုဖျက်တဲ့အတွက်ကြောင့် sugar တွေမတရားတက်ပြီးတော့ဟိုဘာမှလို့ခေါ်တဲ့စီးကျိုးအမြင့်လွန်ပြီးတော့ဒုက္ခရောက်တဲ့လူတွေရှိပါတယ်ဒီခေါင်းထဲကိုသွားပြီးတော့သွေးတွေခဲသွားတဲ့လူတွေရှိပါတယ်ဒီအသေးကိုသွားပြီးတော့အသေးမှာပြက်သွားပြီးတော့အသေးရဲ့နံပါတ်တွေမတရားထုံတက်သွားပြီးတော့လူတွေလည်းရှိပါတယ်ဆိုတော့သဘောတခုကကိုယ်ခန္ဓာထဲမှာရှိတဲ့ organ တော်တော်များများကိုသွားပြီးတော့ attack လုပ်တယ်နောက်ကလေးတွေနဲ့လူငယ်တွေမှာဆိုရင်ထူးထူးခြားခြားပဲ rash ပေါ့နော်ဟိုဘာမှလို့ပေါ်တော့ဟိုကိုယ်ခန္ဓာမှာအင်မြင်လိုမျိုး typically ခြေထောက်တွေလက်တွေမှာသွားပြီးတော့ဟိုခြေထောက်တွေလက်တွေနာတယ်နာပြီးတော့အထူးဖြင့် joint တွေနာတယ်ပေါ့လေဟိုအယိုးအစ်စ်တွေနာပြီးတော့ဒီ rash တွေသွားပြီးပေါ်လာတဲ့ဟာဒါကလေးတွေကြောင့်ပါပဲသွားတွေ့တယ်ဆိုတော့ဒါတယောက်နဲ့တယောက်မတူတဲ့ response ပေါ့နော
်ဟုတ်ကဲ့ဆရာအဲ့တော့မြန်မာနိုင်ငံလိုမျိုးမှာအခုဆိုရင်အဲ့လိုဆေးရုံတွေမှာလည်းတကယ်ကိုဆေးဝါးပြည့်စုံတဲ့ကုသလို့လည်းမရနိုင်တဲ့အခြေအနေဖြစ်နေတယ်။နောက်လူတွေကအခုကိုယ့်အိမ်မှာပဲကိုရရပေါ့နော်အဲ့ဒီနဲ့ကုနေရတယ်အဲ့လိုပဲဝေဒနာတွေခံစားနေရတဲ့ခါကျတော့ဟိုသူတို့နီးစပ်ဆုံးဘာဆေးဝါးတွေပေါ့နော်ကသူတို့အတွက်အသုံးဝင်ဖို့ရှိလဲရှင
်ဟုတ်ကဲ့ဆိုတော့အကောင်းဆုံးနီးလန်းရတော့လေသူတို့ကဒီကြောက်ကပ်ကိုဒုက္ခပေးတဲ့အတွက်ကြောင့်နံပါတ်1ကတော့ကျွန်တော်တို့ကတော့ပြောတာရေကိုတောက်ပါပေါ့နော် ဟိုဟိုဘယ်လိုခေါ်မလဲဖျားတဲ့အတွက်ကြောင့်လေကိုခန္ဓာမှာတဆိုင်ဆိုတာညော့လို့ကြနေတယ်ပေါ့နော်လေအဲ့အတွက်ကြောင့်ရေကို1လီတာ2လီတာပေါ့နော်တောက်ယူပေါ့နော်ဖြစ်နိုင်သလောက်တောက်ပါတဆိုင်တောက်နိုင်ရင်လည်းတောက်တာပေါ့နော်နောက်တစ်ခုကတော့ကျွန်တော်တို့ကပါဘူးပြောလဲဆိုတော့ antiseptic solution နဲ့ mouth ကို clean ပါပေါ့ antiseptic solution ဆိုတာပါလဲဆိုတော့မရလို့ရှိရင်တဆိုင်ပေါ့မှာလေဆိုတော့ကိုယ့်ရဲ့လယ်ဘင်းမှာရှိတဲ့ဒီပိုးတွေများရှိခဲ့လို့ရှိရင်ပိုးတွေတည်သွားလို့ရှိရင်ပိုးအမောက်နည်းလို့ရှိရင်ကိုခန္ဓာက response လုပ်တာလည်းနည်းမယ်ပေါ့လေ theory ရရတော့မှန်တာပေါ့မှာလေဆိုတော့အဲ့လိုလုပ်ဖို့အတွက်ဆိုပြီးကျွန်တော်တို့ကလုပ်ခိုင်းပါတယ်တတိယတစ်ချက်ကတော့ဟိုဟိုဟိုမဟိုပါတော့ဆရာဝန်တွေနဲ့စကားမပြောဘဲနဲ့တော့အဲ့လိုမျိုးတွေရှိတဲ့ဆေးတွေကိုတော့ရှောက်တော့မတော့ပါနဲ့လို့တော့ကျွန်တော်ကတော့ပြောချင်တယ်။ဘာဖြစ်လို့လဲဆိုတော့တစ်ခါလေတချို့လူတွေကအဲ့လို steroid တွေကိုစူစူပြီးတော့တောက်တဲ့အပိုင်းတွေရှိပါတယ်။ steroid က oxygen ကြမှာတောက်ရတာပါ။ကျွန်တော်ကပြောသလိုပဲပေါ့။ကိုယ်ခန္ဓာထဲမှာပထမဆုံး9ရက်အတွင်းမှာကိုယ်ခန္ဓာထဲမှာကိုယ့်ရဲ့ immunity ကဒီ virus ကိုတွန်းထုတ်ပါလား။အဲ့လိုတွန်းထုတ်တဲ့အချိန်မှာ steroid ကိုကသွားပြီးတောက်လိုက်လို့ရှိရင်automatically ကိုယ့်ရဲ့ immunity ကိုချလာလို့ဖြစ်သွားလို့ရှိရင်ဒုက္ခရောက်ပါလိမ့်မယ်။အဲ့ချိန်မှာ virus ကမတရားပွားွားတာမျိုးဖြစ်ခဲ့လို့ရှိရင်ကျွန်တော်တို့ကိုယ်ခန္ဓာကလည်းမတရား response များလုပ်ခဲ့လို့ရှိရင်ခုနလိုမျိုး lung ဆိုဒုက္ခရောက်တဲ့ပိုင်းတွေဖြစ်သွားတယ်ပေါ့နော်
။ဆရာအဲ့တော့ဟို covid လူနာတွေကိုအခုမြန်မာနိုင်ငံမှာ covid လူနာတွေကအခု vitamin C တို့ D တို့တောက်ကြတယ်ပေါ့နော်။ဆိုတော့အဲ့ဒီ covid ဖြစ်နေတဲ့အချိန်မှာလူနာတွေကအခုဒီ vitamin တွေကိုသူတို့အခုသုံးဆွဲလာတဲ့အပိုင်းပေါ့နော်။သုံးဆွဲရတဲ့အပိုင်းကရောအဲ့ဒါရောထိရောက်မှုရှိတာဆရာ
။ဒါတော့မှရဲ့တောက်ကျွန်တော် against မလုပ်ပါဘူး။ okay အများစုကပေးပါတယ်ကျွန်တော်ဆေးရုံမှာလည်းပေးကြပါတယ်ကျွန်တော် against မလုပ်ပါဘူးဒါပေမဲ့တခုပဲကျွန်တော်ပြောချင်တဲ့ဘာ vitamin C ကအများကြီးတောက်စရာတော့မလိုပါဘူးတနေ့900အားတစ်လုံးဆိုရင်လုံလောက်ပါတယ်တစ်ထောင်ဆိုရင်တော်တော်လေးကိုများနေပါပြီတစ်ထောင်ထက်ကျော်ပြီးတောက်လို့ရှိရင်ကြောက်ကတ်မှာကြောက်သွားတင်နိုင်ပါတယ်ကြောက်ကတ်မှာပြတ်နိုင်ပါတယ်ထို့နည်းတူစွာ vitamin D တချို့လူတွေက9000အားလောက်ထိတောက်တယ်အဲ့လောက်ကြီးထီတော့မလိုအပ်ဘူးလို့တော့ကျွန်တော်ထင်တယ်တထောင်တထောင်အားတောက်တာကတော့ပြဿနာမရှိပါဘူး okay အနောက်တက်အရေးကြီးတဲ့အချက်တွေတော့ရှိပါတယ်နံပါတ်1ကပါလဲဆိုတော့မလိုအပ်ဖဲနဲ့အဲ့ဒီ prednisone တို့ dexamethasone တို့မတောက်ပါနဲ့ကိုယ့်အကူလူများပြောလို့တောက်ချင်တာတော့မလုပ်ပါနဲ့အဲ့ဒါအရန်ဒုက္ခပေးပါလိမ့်မယ် benefit မရနိုင်ပါဘူးနောက်တစ်ခုကဆေးတွေရှိပါတယ်အဲ့ဒီဆေးတွေထဲမှာကျွန်တော်တို့ဒီနေ့ဒီအချိန်ထိokay ဘယ်နိုင်ငံမှာမှမသုံးတဲ့ဆေးတွေကိုမသုံးပါနဲ့အထူးသဖြင့်ပါတယ်လဲဆိုတော့ဥမာဟိုကျွန်တော်တို့ parasite ဆေးပေါ့နော် parasite ဆေးဆိုတာ ivermectin ဆိုတဲ့ဆေးတစ်မျိုးရှိပါတယ်ကျွန်တော်တို့ဒီနေ့ဒီချိန်နဲ့ clinical trial ဒီမှာပဲရှိပါတယ်နောက်တစ်ခုဖြစ်တဲ့ flavinavir ဆိုတာဂျပန်ကနေပထမဆုံးဆေးတစ်ခုပေါ့နော်အရင်တော့ flavinavir ဆိုတဲ့ဆေးကကျွန်တော်တို့ပါလို့လဲဆိုတော့ဒီဟိုဟာမှာသုံးပါတယ်flu ဆိုတဲ့ influenza မှာကျွန်တော်တို့သုံးခဲ့ပါတယ်အမလည်းကြားလိုက်ပါပါဒီ flavinavir ဆိုတာ antiviral effect ရှိပါတယ်အဲ့ဒီ flavinavir ကဂျပန်မှာသုံးပါတယ်စစချင်းပေါ်လာတဲ့အချိန်မှာ US မှာ clinical trial site နှစ်ခုလာလုပ်ပါတယ်တကယ် big center မှာပါဒီ number 1ကတော့ဒီဘယ်လို form လဲအေးဒီ west coast ပါတခုရယ်ဒီကျွန်တော် east coast မှာရှိတဲ့ Harvard University မှာလာလုပ်ပါတယ်ပြီးတော့ clinical trial ကို early stage မှာပဲကျွန်တော်ရပ်လိုက်ပါတယ်ဘာဖြစ်လို့လဲဆိုတော့ effective မရှိတဲ့အတွက်ကြောင့်ပါဟို render severe ဆို data ရှိတယ် okay tocilizumab ဆိုလို့ရှိရင်ဗမာနိုင်ငံမှာလည်းတချို့နေရာတွေမှာရတယ်လို့တော့ပြောပါတယ် data ရှိပါတယ် prednisone ဟို dexamethasone ဆိုလို့ရှိရင်လည်း data ရှိပါတယ်ဟိုတခြားသော antibiotic တွေဟိုတော်တော်များများ antibiotic တွေပေးကြတယ်ဒီမှာလည်းမပေးဘူးမဟုတ်ပေးပါတယ်ကျွန်တော်ကြည့်ရင်တော့အကုန်လုံးရပ်လိုက်တယ် okay ဘာဖြစ်လို့လဲဆိုတော့ဟိုသိပ်ပြီးတော့ bacterial pneumonia လို့ကျွန်တော်ထင်တယ်ဆိုတော့ကျွန်တော်ပေးတယ်ပေါ့လीမထင်လို့ရှိရင်တော့ကျွန်တော်များတော့ပြန်ကိုရပ်လိုက်ပါတယ်ကျွန်တော်ဒီမှာတော့ blood test လုပ်လို့ရတဲ့အတွက်ကြောင့်ကျွန်တော် blood test ကိုကြည့်ပြီးတော့လုပ်တာပေါ့ပါရဲ့ဒါပေမဲ့လည်းဖြားတိုင်း antibiotic ဆိုတာတောက်เสียမလိုပါဘူ
းအရင်ဒီဒေါက်ဆန်းစုကြည်ဦးဆောင်တဲ့အရသာဆိုရလက်ထက်တုန်းကဒီ covid-19 ကပ်ရောဂါစပြီးတော့ရင်ဆိုင်ရတဲ့ချိန်တုန်းကပေါ့နော်ဒီဆရာဝန်တွေကျန်းမာရေးဝန်ထမ်းတွေကနေပြီးတော့ရှေ့တန်းကနေပြီးတော့သူတို့တက်တက်ကြွကြွပူးပေါင်းဆောင်ရွက်ပြီးတော့ဟိုဆောင်ရွက်ခဲ့ကြတယ်ပေါ့နော်သူတို့နေမိဒီတကယ်ကိုဆရာဝန်ကြီးအေကနေပြီးတော့ဒီအစိုးရနဲ့ပူးပေါင်းပြီးတော့ရှေ့တန်းကနေဆောင်ရွက်ခဲ့တယ်ဆိုတော့ဒါပေမဲ့အခုစစ်အာဏာသိမ်းလိုက်ပြီးရဲ့နောက်မှာဒီစစ်ကောင်စီကနေပြီးတော့ဟိုဆရာဝန်ကြီးကျန်းမာရေးဝန်ထမ်းတွေကသူတို့ကိုစန့်ကျင်လို့ဆိုပြီးတော့ပေါ့နော်သူတို့အခုဒီခါတည်းဟိုပြင်းပြင်းထန်ထန်ဖိနှိပ်နေတဲ့အချိန်မှာအခုတခါကိုဗစ်တတိယလှိုင်းကြီးကိုလည်းအကြီးအကျယ်ရင်ဆိုင်နေရတဲ့ခါကျတော့အဲ့ဒီမှာနိုင်ငံတကာသတင်းသုံးသပ်ချက်တွေမှာတော့ပေါ့နော်ဒီလိုစ စ်ကောင်စီဘက်ကအဲ့လိုကျမ်းမာရေးဝန်ထမ်းတွေဆရာဝန်တွေကိုဆက်ပြီးတော့ဒီဖိနှိပ်နေတဲ့အတွက်ပေါ့နော်မြန်မာနိုင်ငံရဲ့ဒီအနာဂတ်ဟာတော်တော်ကိုခမန်းရခတ်နေတယ်ဆိုတော့တုံးသက်ချက်တွေသူတို့ရေးတာတွေတွေ့ရပါတယ်ဆိုတော့ဒီပေါ်မှာဆရာရဲ့အမြင်ဘယ်လိုရှိပါလဲရှင
်တော်အမရကျွန်တော်တကူပဲ example တကူပြောပြရလို့ရှင်ပေါ့နော်ဆိုတော့ဟိုအခုလက်ရှိပေါ့နော်professor level ရှိပါတယ်โอเคကျွန်တော် example တခုပြောပြလို့ရှင်ကျွန်တော်ကတော့ငငယ်လေးတွေကအခြားနိုင်ငံမှာကြီးတာလည်းပါပါတယ်ကျွန်တော်တနက်လည်းပြတ်တတ်ပါတယ်โอเคကျွန်တော်ကိုတနက်ပြတ်တတ်တာသင်ပေးဖို့အတွက်နှစ်ရက်ပဲလိုပါတယ်ဆိုတော့ကျွန်တော်ပါကြီးကကျွန်တော်ငငယ်လေးတုန်းကကျွန်တော်အသက်10နှစ်အရွယ်မှာကျွန်တော်နိုင်ငံခြားဆရာရောက်တဲ့အချိန်မှာမွေရှိတဲ့အတွက်ကြောင့်မွေတွေကိုပြစ်ဖို့အတွက်ဆိုပြီးကျွန်တော်တနက်ပြတ်တာသင်ပေးပါတယ်နိုင်ပိုင်းပဲကြာပါတယ်ဒါပေမဲ့ professor တယောက်ဖြစ်လာဖို့အတွက်ဆိုတာအမနိုင်ပိုင်းနဲ့မရလာပါဘူးဆရာဝန်တယောက်ဖြစ်လာဖို့ဆိုတာရက်ပိုင်းနဲ့မဖြစ်လာပါဘူးโอเคကျွန်တော်တငယ်ချင်းနေโอเคအခုလက်ရှိမှာရှောင်နေရတဲ့လူတွေရှိပါတယ်ဒါကျွန်တော်တို့အရွယ်တွေပေါ့နော်ကျွန်တော်တငယ်ချင်းနေ professor အရွယ်တွေโอเคခွဲစိတ်တဲ့နေရာမှာရှိမယ်ဟိုဟာစိတ်ကူးတာတဲ့နေရာမှာရှိကြမယ်တချို့ကအခုချိန်မှာထောင်ထဲမှာရောက်နေပါတယ်သဘောတကူကနိုင်ငံတကာကသုံးသက်တဲ့ဟာဆိုအမှန်ပါပဲဘာဖြစ်လို့လဲဆိုတော့ပညာရှင်တယောက်မွေးလာဖို့ဆိုတာတော်တော်လေးကိုခက်ခဲပါတယ်
အဲ့တော့နောက်ဆုံးအနေနဲ့မေးချင်တာဒီယောဂထိမ့်ချုပ်ရေးအပိုင်းပေါ့နော်အဲ့ဒီမှာအခုဒီအမေရိကန်တို့လိုဥမာတရုတ်နိုင်ငံတော်မှာသူတို့ဒီကိုဗစ်လူနာတွေအဲ့လိုအများများလာတဲ့အချိန်ကူးစက်မှုနှုန်းအမြင့်ဆုံးရောက်တဲ့အချိန်မှာသူတို့ဒီအဆင့်လိုက်ပေါ့နော်ဒီယောဂကိုဘယ်လိုထိမ့်ချုပ်မလဲဆိုပြီးတော့ဒီလူနာတွေကိုသူတို့ခွဲလိုက်တာမျိုးဒီအဲ့လိုပေါ့နော်သူတို့အဆင့်လိုက်နေဒီယောဂထိမ့်ချုပ်ရေးကိုဆောင်ရွက်သွားတာတွေတွေ့ခဲ့ရတယ်ဆိုတော့မြန်မာနိုင်ငံမှာကျတော့အခုစစ်ကောင်စီရဲ့အောက်မှာဒီလိုအခုကိုဗစ်တတိယလှိုင်းကြီးဟာအခုမှစရတယ်ဆိုပေမဲ့လူတွေတလောက်တိမ်နှုံးမှုဟာအရန်ဟိုများပြားနေတဲ့အချိန်ပေါ့နော်ဒါတော့မှဒီအမြင့်ဆုံးအချိန်တွေကိုမရောက်သေးဘူးဆိုတဲ့အနေထားမှာရောဒီကိုဗစ်လှိုင်းကြီးကိုထိန်းချုပ်နိုင်ရေးအေးမှာဒီစစ်ကောင်စီဘက်ကလုံနိုင်စွမ်းအချိန်တွေဆရာဘယ်လိုသုံးသပ်လဲရှင
်အဲ့ဒါတော်တော်လေးတော့ခက်ခဲလိမ့်မယ်မှာဖြစ်လို့လဲဆိုတော့တရုတ်ပြည်မှာလုတာကတော့တော်တော်လေးတော့ကြမ်းတယ်ပေါ့ကျွန်တော်လည်းအမားတို့လည်းကျွန်တော်တို့လည်းမသိဘူးပေါ့နော်ကျွန်တော်ကတော့တရုတ်လူနာလေးတွေရှိတဲ့တဲ့ကြောင့်ကျွန်တော်တို့ကြားလိုက်ရတဲ့အပိုင်းပေါ့နော်သူတို့ကလုံးဝဟိုတနတ်နဲ့အဲ့လိုမျိုးပိတ်ပြီးတော့အဲ့လိုမျိုးလုပ်တဲ့အပိုင်းတွေသူတို့ရှိတဲ့နေရာလေးတွေရှိတယ်ပေါ့လေအဲ့လိုမျိုး quarantine လုပ်ချလိုက်တဲ့အပိုင်းတွေရှိတယ်ပေါ့ဆိုတော့သူတို့ထိန်းချုပ်နိုင်သလားဆိုတော့မထိန်းချုပ်နိုင်ပါဘူးဒါပေမဲ့လည်းဒီနေ့ဒီချိန်ထိလူတွေကတော့အများစုတော့တကဘာလုံးမှာရှိတော့ scientist တွေကတော့အဖြေရတော့ရှာလို့မရသေးဘူးပေါ့နော်ဒီဆိုတော့ဟိုဘလိုနည်းအားဖြင့်ဒီ virus ကနေဟိုတရုတ်ပြည်အားလုံးကတလောက်ကြီးကြီးမျိုးကွဲမှုကတလောက်မမြန်မဲနဲ့ဒီကျွန်တော်တို့ဒီ British ကိုရောက်သွားတဲ့အခါမှာမျိုးကွဲတာအရင်မြန်သွားတယ်နောက်တစ်ခါဒီ Italy ကိုရောက်သွားတဲ့အခါမှာဒုက္ခအကြီးကျယ်ဆပြီးတော့တကယ်ဒုက္ခအကြီးကျယ်ဆပြီးတော့ကျွန်တော်ဟိုဒုက္ခအကြီးကျယ်ဆပြီးကျွန်တော်တို့သိလိုက်ရတာအမှားသိပါတယ် Italy မှာဆပြီးကျွန်တော်တို့တွေ့တာပေါ့နော်တကယ်ဟိုလူမျိုးပါဟိုလူတွေပေါ့နော်ဆိုတော့အဲ့လိုမျိုးဖြစ်တဲ့အပိုင်းဆိုတော့အဲ့ဒီအချိန်မှာဘာကိုတွေ့ရလဲဆိုတော့ Italy မှာဖြစ်တုန်းကလည်းလူတို့ဒီအစိုးရနဲ့တရားရေးပဲလုပ်ကြတယ်ကျွန်တော်တို့နိုင်ငံတော်တော်လေးတော့ဒုက္ခရောက်တဲ့အပိုင်းကိုကြုံလိုက်ရတယ်။ဘာဖြစ်လို့လဲဆိုတော့လူတွေအပေါ်မှာပြန်ပြီးတော့ဟို guidance ပေါ့နော်ဒီလိုလုပ်ပါဒါမျိုးတွေပြောပေးပါ okay ဟို exemplary လို့ခေါ်တဲ့စံနမူနာပြရမယ်လူလည်းမရှိသေးဘူးဒီချိန်မှာ okay ပြောလိုက်တဲ့စကားရောစကားလုံးတွေကတော်တော်လေးကိုဟိုကြီးစရာကောင်းတဲ့စကားလုံးတွေကလည်းပါနေတယ်ဆိုတော့အထူးသဖြင့်ဈေးလောကမှာရှိတဲ့အကြီးအကဲတွေပေါ့နော်အဲတတိရှိရှိပြောရမယ်
ဒီနေရာမှာလေတခုကဟိုစစ်ကောင်စီပေါ့နော်အခုအာဏာသိမ်းထားတဲ့ဒီစစ်ကောင်စီကိုလေဟိုလူထုကလက်မခံနဲ့စန့်ကျင်နေတဲ့အနေထားမှာဆိုတော့အခုဘာဖြစ်ဖြစ်ဒီယောဂထိန်းချုပ်ရေးမှာအဲ့လိုဥဆောင်ပြီးတော့တကယ့်ကိုဟိုအစီအစဉ်နဲ့လှုပ်ဆောင်မဲ့ဒီလိုစီမံကိန်းနဲ့လှုပ်ဆောင်မဲ့ဟာမျိုးတွေပေါ့လေအဲ့ဒါမျိုးတွေကလည်းအခက်အခဲတွေရှိနေတဲ့အပိုင်းပေါ့ဆိုတော့အဲ့ဒီမှာယောဂအခြေအနေကဟိုဆက်ပြီးတော့ဟိုဆိုးရွားလာမယ်ဆိုရင်ပေါ့နော်လူတို့အနေနဲ့ကဟိုဘာတွေပြင်ဆင်ထားဖို့လိုမလဲဆရာ
အကောင်းဆုံးနီးလန်းရတော့လေကျွန်တော်ခုနပြောသလိုပဲပေါ့ကိုအိမ်မှာဖျားပြီဆိုရင်အိမ်မှာနေပေးပါဒီကိုဗစ်ဖြစ်လာပြီးတော့နောက်ထပ်ကိုဗစ်ကြောင့် consequence ပေါ့ဖြစ်လာမယ့်အကြောင်းအရာတွေဒီစီးပွားရေးဒုက္ခအခက်တဲဆိုတာဖြစ်လာမှာလားဆိုတော့ဒါတွေကလက်ခံရမယ့် consequence ဒါတွေကို prepare လုပ်ဖို့အတွက်လုံးနိုင်တဲ့အရာတစ်ခုပဲရှိတယ်။ဘာလဲဆိုတော့ဒီယောဂမပြတ်အောင်ကိုယ့်အကူထင်းရတော့တယ်။ဒုံနီးတူစွာဟိုအိမ်မှာဖျားနေလို့ရှိရင်ကိုယ့်အိမ်မှာကိုနေပြီးတော့ဟိုအပြင်ကိုမသွားဘဲနဲ့ 14ရက်လောက်အိမ်ထဲမှာနေလိုက်ရလို့လမ်းဘေးမှာတငယ်ချင်းတွေနဲ့တွားထိုင်ပြီးဟိုတခြားကိစ္စတွေပြောပြီးတော့လက်ဖက်ရည်ဆိုင်ထိုင်မဲ့အစားကျွန်တော်တို့အိမ်ထဲမှာနေလိုက်ရတာပို့ပြီးတော့အများကြီးဟိုပါပေါ့နော်အကျိုးရှိမယ်လို့ထင်ပါတယ်ဆိုတော့သဘောတကူပါပေါ့နော်ဒီလိုမျိုးသာလူတိုင်းလူတိုင်းမှာကိုယ့်ရဲ့ဒါမျိုးအသိစိတ်ဓာတ်နဲ့လူတိုင်းလူတိုင်းလှုပ်ပေးလိုက်လို့ရှိရင်ကျွန်တော်ထင်တယ် flat ကိုရလာမှာပါဒီ spread မဖြစ်သွားလို့ရှိရင်တေနှုံးဆိုတာလည်းကျလာမှာပါလူတွေတေးတယ်ဆိုတာအရန်ပြန့်နေလို့တေးတာပါယောဂါဒီပိုးက delta ကဒီနေ့ဒီအချိန်ထိဆိုးပါတယ်ဆိုတာဘယ်သူမှမ proof ပါဘူးဘာကြောင့်လဲဆိုတော့မစိုးဘူးလို့ကျွန်တော်တို့ပြောတဲ့သဘောကဘာဖြစ်လို့လဲဆိုတော့ vaccine ထိုးထားပြီးတဲ့လူတွေမှာ delta ရတာတော့မှ delta ကအဒုက္ခမပေးပါဘူးဒါကြောင့်မို့ဒီဟိုဒီနေ့ဒီချိန်ဒီ scientist တွေအကုန်လုံးက delta ဒီ50ဟိုအဆ50လောက်ပြန့်နှုန်းများတယ်အဲ့ဒီအတွက်ကြောင့်လူကြီးအများကြီး densely လို့ပေါ့နော် infected ဖြစ်တဲ့အတွက်ကြောင့်တေနှုန်းကလည်းများလာတာလူကြီးနည်းနည်းလေးပဲဖြစ်လို့ရှိရင်တေနှုန်းဆိုတာလည်းနေသွားပါမှာအဲ့ဒီ principle ကိုကျွန်တော်တို့ဒီထိန်းချုပ်တဲ့လူတွေနားလေကျွန်တော်တို့ဗမာနိုင်ငံမှာရှိတဲ့လက်ရှိကိုယ့်အကူတာဝန်ယူတယ်လို့သတ်မှတ်ထားတဲ့လူတန်းစားပေါ့နော်ဟိုပညာဟိုကျန်းမာရေးတို့လူမှုဖူလုံရေးမှာရှိတဲ့ကိုယ့်အကူတာဝန်ရှိတယ်လို့သတ်မှတ်ထားတော့လူတန်းစားတို့ဒီ principle ကိုနားလေတယ်ဆိုလို့ရှိရင်တို့ဘာလုပ်ရမလဲဆိုတာသိပါရမှာသူတို့လည်းဟိုကျွန်တော်ပြောသလိုပဲပေါ့ပညာတက်လာတဲ့လူတွေပါဟိုကျောင်းပညာတစ်ခုတက်လာပြီးတော့မှဒီနေ့ဥပမာကျန်းမာရေးဝန်ကြီးဆိုတဲ့ယာတို့ကိုယူထားတာပါသူစီမှာຢາကိုဟိုစေပညာຢາသူဆိုရဲဟိုဘွဲတခုဆိုတာရှိပါတယ်စေပညာဘွဲတခုမှာသူနားလည်ပါတယ်ကျွန်တော်တို့ခေါ်တဲ့ medical ethics ဆိုတဲ့အပိုင်းကိုသူတို့နားလည်ပါတယ်ဒါဆိုလို့ရှိရင်ကျွန်တော်တို့ကျွန်တော်အပါဝင်နိုင်ငံတကာမှာရှိတဲ့ပညာဟိုပါပေါ့နော်တက်တဲ့လူတွေပြောနေတဲ့စကားတွေသူတို့ကောင်းနေမှာရှိပါလေမလောက်တာဒီသူတို့မှာ medical ethics မရှိလို့ပ
ါဒါကတော့နယူးယောက်ကကုသယောဂအထူးကုတမားတော့ဒေါက်တာဆီယာတက်ကိုဆက်သွယ်မေးမြန်းခဲ့တာပါရှင်ဟုတ်ကဲ့ဆရာအခုလိုမျိုးအချိန်ပေးပြီးတော့ VOA မြန်မာပိုင်းကိုဖြည့်ကြားပေးတဲ့အတွက်ဆရာဒေါက်တာဇီယာတက်ကိုအများကြီးကျေးဇူးတင်ပါတယ်ရှင
်။မင်းညနေဆွေးနွေးတင်ဆက်ထားတဲ့စနေညဇကဝိုင်းအစီအစဉ်ကိုပြန်လည်ထုတ်လွှင့်ခဲ့တာပါခင်ဗျာ။ VOA ရဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့စာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်။အခုတော့သတင်းအကျဉ်းချုပ်ကိုမတ်တင်ကြီးထိုက်ကပြောပြမှာပါ။
မြန်မာနိုင်ငံမှာလွန်ခဲ့တဲ့24နှစ်အတွင်းဓာတ်ခွဲနမူနာပေါင်း 14,052 ခုစစ်ဆေးခဲ့တာမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူအရေအတွက် 9,469 ဦးရှိခဲ့ပြီးသေဆုံးသူအရေအတွက်က233ယောက်ရှိတယ်လို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့စနေနေ့ည8နာရီထုတ်ပြန်ချက်မှာဖော်ပြပါတယ်။စနေနေ့အထိဆိုရင်ပိုးတွေ့သူစုစုပေါင်း22,236 ယောက်ရှိပြီဖြစ်ပြီးသေဆုံးသူစုစုပေါင်းက4,969 ယောက်ရှိပြီလို့လည်းဖော်ပြထားပါတယ်။မြန်မာနိုင်ငံကဆီယနာတိမ်မှုကိုကမ္ဘာနိုင်ငံတချို့မှပြည်ပရောက်မြန်မာတွေဆက်လက်ဆန့်ကျင်နေကြတာမှာအမေရိကန်ပြည်ထောင်စုမန်ဆာချူးဆက်ပြည်နယ်ဘော့စတန်မြို့မှာလည်းစနေနေ့ကပြည်내လွှတ်တော်ရှင်မှဆန္ဒပြခဲ့ကြပါတယ်။မြန်မာနိုင်ငံနဲ့ပတ်သက်လို့အရေးယူဆောင်ရွက်နိုင်ရေးဘာမဘေးလို့ခေါ်တဲ့ဥပဒေမူကြမ်းကိုအမေရိကန်လွှတ်တော်မှအတည်ပြုနိုင်ရေးဆွေးနွေးနေဆဲဖြစ်ပါတယ်။ဒါကြောင့်အမေရိကန်ပြည်သူတွေရဲ့ထောက်ခံမှုပိုရဖို့ Boston Free Burma အဖွဲ့ကစီစဉ်ထားတဲ့ Democracy Road Trip to Burma ဆိုတဲ့ဘင်္ဂါဒစီဟာအမေရိကန်အလဲပိုင်းပြည်နယ်တချို့မှာလှည့်လည်စီးရုံနေတယ်လို့ Boston မြို့ကမြမအရေးလှုပ်ရှားသူတွေကပြောပါတယ်။အမေရိကန်ပြည်ထောင်စုတွင်ရွှေပြောင်းအခြေချသူလူငယ်တွေကိုဌာနေပြန်ပို့မယ့်အရေးကနေကောက်ွယ်ပေးထားတဲ့အစီအစဉ်ဟာတရားမဝင်ဘူးလို့တရားသူကြီးတဦးကစီရင်ချက်ချလိုက်တာကိုအမေရိကန်တရားရေးဝန်ကြီးဌာနကအယူခံဝင်မယ်လို့သမ္မတဂျိုးဘိုက်တန်ကစနေနေ့မှာပြောဆိုထားပါတယ်ရှင
်။ကျေးဇူးပါခင်ဗျာ။သတင်းအချင်းချုပ်ကိုမတ်တင်ကီထိုက်ပြောပြခဲ့တာပါ။ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လုပ်ရမှုကကိုခမောင်စိုးမင်းဖြစ်ပါတယ်။အတံပိုင်းဆိုင်ရာနဲ့ရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ရှောင်းကန်ချန်းနဲ့ရော့ဘ်မက်ကလင်းတို့ဖြစ်ကြပါတယ်။ဒီကနေ့မနေ့အတွက် VOA အစီအစဉ်တွေကိုလိုင်းနိုမီတာ24 40 51နဲ့လိုင်းလံမီတာ190တို့ကပါကျွန်တော်တို့ထုတ်လွှင့်ခဲ့တာပါ။တောရာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကာယယောဂဘေးနဲ့အခြားသောဘေးအန္တရာယ်အမျိုးမျိုးကနေကင်းဝေးနိုင်ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ။
This program